ပြုလုပ်တဲ့ကုသိုလ်နဲ့ဆက်ပြီးတော့တတဝါတွေကိုညာတန်ပေးဝေမှုမိမိတို့အတွက်လည်းဆင်းရဲခက်သိမ်းချုပ်ငြိမ်းရာနိဗ္ဗာန်ကိုအာရုံပြုပြီးတော့ရည်စဲချမှုအဲ့ဒီအမှုကိစ္စတွေမပြုလုပ်မီမှာအနုမောဒနာတရားဟောကြားပေးပါမယ်။ယနေ့သာသနာတော်နှစ် 2548 ခုနှစ်ကောဇာတက္ကရာ 1368 ခုနှစ်ဥတ္တကူလပြည့်နေ့ခရစ်နှစ် 2005 ခုနှစ်ဧပြီလ 23 ရက်စနေနေ့မှာသခိုင်းတောင်ယိုမြတ်စွာဘုရားကျောင်းတိုက်သို့လာရောက်ပြီးတော့ခါတိုင်းတွင်နေကြသူတွေလာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့83 84လမ်းနဲ့31 32လမ်းကြားကျောက်ဝင်းမှာနေထိုင်တဲ့ဥကျော်ဝင်းတို့တင်းနေမိသားစုဖြစ်ပါတယ်။အကြောင်းရင်းခံတာကတော့တက္ကဥကျော်ဝင်းရဲ့52နှစ်ပြည့်မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့တန်ခါတော်ပါ140နှစ်တကွာအလုံးသောပြည့်သက်တို့အားအာယုံအားမှာမန်းမျိုးတို့ပေါက်စီစွမ်းကိုယ်ပြန်စွမ်းများဆက်ကပ်လူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုနေ့လေကမှလည်းပဲမုံမြင်တော့ခဲဝဲဘောဇင်များဆက်ကပ်လူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြရပါတော့အဲ့တော့ယနေ့ဘာတရားကိုဘာနုမောဒနာတရားဟောပေးမလဲဆိုတော့အထူးထွေမဟောပဲနဲ့ဘုန်းကြီးတို့တောင်းတော့ကန္နာရုံဆရာတော်ကြီးရဲ့စီကံဆဲချက်တရားစိတ်ကောင်းရှိဖို့ပထမဆိုတဲ့ဒီစိတ်ကောင်းရှိဖို့ကပထမဆိုတဲ့ဒီစီကံကိုပဲတရားနာနဲ့တက်ပြီးတော့ဟောပေးပါတောင်မျိုးစီရတော်ရဲ့စီကံဆဲချက်ထဲမှာစိတ်ကောင်းရှိဖို့ကပထမဆိုပြီးတော့ဟောထားတာကျောင်းတိုင်မှာဘုန်းကြီးတို့လည်းကိုရင်ပေါ့ဆာကလေးရောက်တဲ့အခါမှာရောက်လို့ရှိရင်ဒီစီကံဆဲချက်ကိုမကြက်မနေရအားလုံးဆရာတွေရှိမှကြက်ပြီးတော့ပြန်ပြရတယ်ဆရာတွေကလည်းပဲအားလို့ဆိုတာဒိဗေရှင်းပြဒီစည်းကမ်းဆက်ချက်နဲ့ဆက်လို့လည်းမန္တလေးမြို့မဟာမြိုင်ကျောင်းတိုင်ဆိုတာရှိတယ်ပေါ့တန်ဃာတော်ပါ400လောက်ရှိတယ်အဲ့ဒီဆရာတော်ကလည်းပဲဒီတောင်မြုပ်ကန္တရုံအတွက်ဖြစ်တော့ဒီစည်းကမ်းဆက်ချက်ကိုပဲကျေတဝဲဖွင့်ဆိုထားတဲ့စာအုပ်ရှိတယ်ပေါ့နောက်ပြီးတော့စာရေးဆရာချစ်စင်ဝင်းရလည်းပဲစိတ်ကောင်းရှိဖို့ပထမဆုံးပြီးတော့စာအုပ်တော့ဒီကောင်းစည်းနဲ့ပဲရေးထားတာရှိတယ်ပေါ့အဲ့တော့အာလုံးသူနည်းသူဟန်နဲ့ဒီခေါင်းစည်းကိုပဲဖွင့်ဆိုထားတာရှိနေပြီမဲ့လို့ဒီနေ့လည်းပဲခွန်ကြီးကကိုယ့်ရဲ့အမြင်နဲ့စာပေရှုထောင်းလာပြီးတော့အာလုံးတက်နိုင်နေရစိတ်ကောင်းရှိဖို့ကပထမဆုံးဘာကိုဆိုလိုတာလဲစိတ်ကောင်းရှိလို့ရှိရင်လောကီအကျိုးလောကုတ္တရာအကျိုးတွေဘယ်လိုဖြစ်တာလဲဆိုတာဒီစာအုပ်တွေနဲ့မတူပြီမဲ့လို့ကိုနည်းကိုဟန်နဲ့စာပေတွေကနေရှုထောင်းလာဆွဲပြီးတော့အာလုံးတက္ကရာကမတွေနားလည်အောင်ခွန်ကြီးခေါ်ပေးမယ်ပေါ့ဘာကြီးလို့ခေါ်ရတာတုန်းဆိုတော့ဒီတကူတပေါင်းလာပြီကျ၄ရက်နေတုန်းကခွန်ကြီးနေပဲဒီပထမပြန်စာမူဝဲကြီးကြဲ့ကြီးကြတော့စကိုင်းအာထကတက်မှရောက်တော့တယ်ပေါ့ရောက်တော့ဒီစာခန်းဆောင်ရင်းနဲ့အပြင်ဘက်မှာခဏထိုင်ရင်းနဲ့လှမ်းကြည့်လိုက်တဲ့အခါမှာကျောင်းဆောင်ကြီးရဲ့ခါလေလောက်စိတ်သက်စီကံပညာဆိုပြီးတော့စလုံးကြီးအရာမှကြီးတယ်လေရေးထားတာတော့ပြီးတော့တွေ့တော့ခိုးတော့လည်းပဲစဉ်းလို့စဉ်းစားဘူးလေပေါ့ဒါပေမဲ့လို့ဒီလောက်ကြည်ကြည်နဲ့နဲ့မစင်စားခဲ့ဘူးပေါ့အဲ့ဒီနေရာတော့အချိန်လေးပဲအားနေရတယ်ဒီစိတ်သက်စီကံပညာဆိုတဲ့ဒီစလုံးကြီးတွေကိုကြည်ပြီးတော့အားလုံးဒီတောင်မြုပ်ဆရာတော်ကြီးရဲ့စီကံဆဲချက်နဲ့ပြန်ပြီးတော့နှိုင်းရှင်ပြီးတော့အတွေးတွေရှောက်ပြီးတော့တွေးနေနေတယ်ပေါ့အဲ့ဒါအနေခြေခံပြီးတော့ဒီနေ့တော့အထူးတရားမကြည့်ပဲနဲ့ဒီအဲ့ဒီနေရာတွေးခဲ့တဲ့အတွေးတောင်မျိုးဆရာတော်ကြီးအစီရောက်တဲ့အခါမှာငငယ်လေးရဲ့ကြက်ကြက်တဲ့ဒီစိတ်ကောင်းရှိဖို့ကပထမဆိုတဲ့ဒီခေါင်းစည်းဘလို့ဆက်ဆက်မှုရှိတယ်လေဆိုတာကိုအားလုံးဆက်ဆက်ပြီးတော့ဟောပေးမယ်ပေါ့အဲ့ဒီစီကံစိတ်တက်စီကံပညာဆိုတဲ့စလုံးကိုတွေ့ပြီးတဲ့နောက်မှာလည်းဘုရားကလည်းတွေ့ပြီးတယ်ပေါ့တွေ့ပြီးတဲ့နောက်မှာလည်းတွေ့ကြည့်လိုက်တဲ့အခါမှာဒီရေးသားထားတဲ့ပုဂ္ဂိုလ်ဟာဘလို့အတွေးတွေနဲ့ရေးတယ်ဆိုတာတော်တော်တော့စဉ်စိတ်ဝင်စားစရာကောင်းတယ်ပေါ့စေဝေသာဆရာကောင်းလို့လည်းပဲဒီကျောင်းဆရာဆရာမတွေနဲ့တွေ့တဲ့အခါလည်းပဲစကားဆက်လို့တခါတည်းရင်မေးကြည့်ခဲ့ဘူးတယ်ဟိုတော့ကလည်းနည်းနည်းပါပါသူလည်းပဲမေးကြည့်တယ်ပေါ့ဒါပေမဲ့လို့ဒီလိုပဲသူတို့လည်းပဲတွေ့တော့တွေ့နေတဲ့အကြောင်းဒါပေမဲ့လေးလေးနက်နက်မစင်စားဘူးတဲ့အကြောင်းကိုဖြေပေးတယ်ပေါ့တနေ့ကဒုလဘယဟန်ဝတ်တဲ့ခုနှစ်ပါးလည်းပဲတချို့ကြောင်းပြီးတွေပါတယ်ပေါ့ပွဲရသူတို့နဲ့မေးကြည့်တော့လည်းပဲသူတို့လည်းပဲဘာမှသိတွေးမကြည့်ဘူးပေါ့ဒီစာကြီးတွေကတော့ စိတ်တဲ့စည်းကမ်းပညာဆိုတော့စာသင်ခန်းတိုင်းမှာရေးထားတဲ့အကြောင်းတလောက်ပဲပြောတယ်။ဘုန်းကြီးလည်းပဲဟိုလိုပေါ့ဆရာဆရာမတွေဘလို့မြန်ဒီအကြောင်းလေးတွေပြောဘူးတည်းလေစိတ်ဝင်စားလို့မေးကြည့်တာပေါ့။အဲ့တော့သူတို့စီကဖြေမရတဲ့တော့ကိုယ့်အကူပဲတွေးပြီးတော့ကြည့်လိုက်ရတယ်။တွေးကြည့်လိုက်တဲ့အခါမှာဒီစိတ်တဲ့စည်းကမ်းပညာဆိုတဲ့ဒီစကလုံးသုံးလုံးနဲ့တောင်မြတ်ဆရာတော်ကြီးရဲ့စိတ်ကောင်းရှိဖို့ကပထမနောက်ဆုံးတသမနံပါတ်10ချက်ကြတော့စာတက်ဖို့ကတသမဆိုတာအစနဲ့ဆုံးသွားပြီးတော့တူနေတာထပ်ပြီးတော့တွေ့ရတယ်တောင်မြတ်ဆရာတော်ဘုရားကြီးကလည်းစိတ်အကြောင်းတိုင်းနိုင်စိတ်ကောင်းရှိဖို့ကပထမဆိုပြီးတော့ရေးထားတယ်သူတို့စာသင်ကျောင်းကြီးရဲ့မူလရည်ရွယ်ချက်ထဲမှာလည်းစိတ်တက်ဆိုတဲ့အခြေဆုံးကတက်ထားတယ်ပေါ့နောက်တစ်ခါတောင်မျိုးဆရာတို့ရဲ့စီကန်းဆက်ချက်နောက်ဆုံးချက်မှာလည်းစာတက်ဖို့ကတသမဆိုတော့နံပါတ်10မြောက်မှာစာတက်ဖို့အတွက်ရေးထားတယ်။အတန်းကျောင်းတွေမှာလည်းပင်များဆိုတာနောက်ဆုံးမှာသွားပြီးတော့ရေးတယ်။ဒီချက်လည်းသွားပြီးတော့တူနေတာတွေ့ရတယ်။နောက်ဆုံးအဲ့ဒီလိုပထမဆုံးချက်ကလည်းစိတ်တဲ့ရေးရနဲ့ပတ်သက်နောက်ဆုံးချက်ကလည်းပညာရေးရနဲ့ပတ်သက်နောက်အလေကြတော့ကြည့်လိုက်တဲ့အခါမှာဒီစာသင်ကျောင်းတွေမှာကစီကံဆိုတာတလုံးလည်းပဲရေးထားတယ်။ဒါကိုပြန်ပြီးတော့တွေးလိုက်တဲ့အခါမှာလည်းတောင်မြတ်ဆရာတော်ကြီးရဲ့စီကံဆဲချက်ရဲ့ပထမနဲ့နောက်ဆုံးတသမကိုဖြုတ်လိုက်၈ချက်ကျန်နေတယ်ပေါ့။နောက်ဆုံးဒီ၈ချက်ကိုတွားပြီးတော့ဒီစီစီလေးနဲ့စဉ်းစားကြည့်လိုက်တဲ့အခါမှာလည်းတိုက်တိုက်ဆိုင်ဆိုင်ဒီရှစ်ချက်လုံးကစီကံဆိုတာနဲ့သွားပြီးတော့တိုက်ဆိုင်နေတယ်ပေါ့ဒီရှစ်ချက်ကဘာတွေလို့ဆိုတော့စိတ်ဝိကျမ်းစီဆိုတဲ့အတိုင်းပဲဝိဆိုတာဝိနည်းလေးစားဖို့ကဒုတိယဝိနည်းလေးစားဖို့ဆိုတာလူဆိုတာလူဝိနည်းပေါ့ငါးပါးတိလဟာလူတွေရဲ့ဝိနည်းတရားကိုချင်းတရားဒါလည်းပဲစီကံထဲမှာပါသွားတယ်ကျမ်းတော်တွေမှာဆိုလို့ရှိရင်လည်းပါဠိမောက္ခတံဝရတိလဆိုတာ229တို့အကျဉ်းအားဖြင့်အကျဲချက်လိုက်ရင်တော့ဒေကျော်တဲ့ဒီသိက္ခာပုဒ်တရားလည်းပဲစီကံနဲ့ဝင်သွားတယ်။ဒါကြောင့်မို့ဝိနည်းလေးစားဖို့ကဒုတိယဆိုတဲ့ချက်ကလည်းပဲစီကံဆိုတဲ့အထဲမှာဝင်သွားတယ်ဒီလိုလဲသွားပြီးတော့တွေ့ရတယ်။နောက်ကျမ်းမာဖို့ကတတိယကျမ်းမာဖို့ဆိုတာလည်းပဲစီကံဟာဒီကစီစနစ်နဲ့ကျမ်းမာရေးအချိန်တန်အိတ်စားချိန်တန်စားကလေးလေးတွေဆိုရင်ဆော့ချင်တန်ဆော့စာကြက်ချင်ပြန်စာကြက်ဒီလိုပဲစားတောက်တဲ့နေရာမှာလည်းပဲမတင့်တော်တာတွေကိုစီးနဲ့ကန်းနဲ့စားမယ်ဆိုလို့ရှိရင်လည်းပဲဒါတွေကျမ်းမာရေးအတွက်ထောက်ပြပြတဲ့အတွက်ဒီကျမ်းမာဖို့ကတတိယဆိုတဲ့ချက်ကစီးကန်းနဲ့မှဝင်သွားနိုင်တယ်လို့ဒီလိုပဲကောက်ချက်ချလို့ရတယ်ပေါ့နောက်ဆုံးတန်ရှင်းဖို့ကစတုထတန်ရှင်းဖို့ကစတုထဆိုတာလည်းပဲတန်ရှင်းဖို့ဆိုတာလည်းပဲတကွေတကာရပထမတန်ရှင်းရမယ်မနက်လည်လာလို့ရှိရင်မျက်နှာတက်တယ်လက်တွေပါရင်ညစ်ပတ်တဲ့ခြင်းဆက်ပြားနဲ့ဆေးတယ်ထမင်းစားကနေလက်နဲ့စားရင်လည်းဆက်ပြားနဲ့ဆေးတဲ့အချင်းဒါလေးတွေကစားပြီးတော့အဝတ်စားစားအိမ်ရစားပြီးတော့တန့်ရှင်းရေးလောက်ရပေါ့မြတ်စွာဘုရားလည်းပဲတန့်ရှင်းရေးနဲ့ပတ်သက်လို့မြတ်စွာဘုရားဝိနည်းတရားတော်ထဲမှာစီကံဆိုပြီးတော့ဒီသေနာတနာဝတ်တွေလောက်ထားတယ်လောက်တဲ့နေရာမှာဒီပိုးမြင်နေပါလေအကြောင်းမှရှင်းနေလို့ဒီနေ့အခါမှာလည်းပဲစိတ်ထားပိုးမြင်နေပိုးတွေနေတဲ့အိမ်ကိုဖြစ်စီတယ်လို့သဘောမထားပဲနဲ့မြတ်စွာဘုရားရဲ့သာသနာတော်ကြီးတန်ရှင်းပြီးတော့ပါတာတိကကိုရောက်ပါစေသာသနာတော်ကြီးဒီပိုးမြင်နေကိုကြောင်းပြုပြီးတော့ကြောင်းအဆောက်အဦမပြည့်စည်ပါစေနဲ့လို့စိတ်ထားနဲ့ဒီလိုပဲရှင်းရတာဒီပိုးကောင်လေးတွေနေစရာမရှိသွားရောကွာသေရောကွာဆိုတဲ့စိတ်မထားပဲနဲ့သာသနာတော်အတွက်တန်ရှင်းမှုအဆောက်အဦနဲ့ကျမ်းမာရေးနဲ့ညီညွတ်ဖို့ဆိုတဲ့စိတ်နဲ့တန်ရှင်းရေးလုပ်ဖို့မြတ်စွာဘုရားကလည်းပဲဒီသုလဝါခန္ဓကတို့မဟာဝါခန္ဓကတို့ကြည့်တော့အကျေတဝန့်ပေါ်ထားဒါတွေလည်းပဲချုပ်လိုက်တန်ရှင်းဖို့ကစတုထားဆိုတာဘာပြောတာလဲဆိုတော့စီကံစိတ်တဲ့စီကံပညာထဲမှာစီကံဆိုတဲ့ချက်သေးတယ်ပြန်ပြီးတော့ဝင်သွားတော့တွေ့ရတယ်နောက်အဝတ်စားတဲ့ဖို့ကပင်စမစိတ်ဝိကျမ်းစီတန်ဝတ်နေဆိုတော့အဝတ်စားတဲ့ဖို့ကပင်စမဆိုတော့အဝတ်စားတတ်တာလည်းပဲစီးစနစ်ပါစီကံထဲမှာထည့်ရတယ်เจ้ามาตั้วလို့ရှိရင်လည်းเจ้าသားเจ้าသူတွေအဖြူအစိမ့်လေးတွေဝတ်ကြဘုန်းကြီးတို့ကိုရင်လေးတွေလည်းပဲဒီเจ้าရောက်လာပြီဆိုလို့ရှိရင်တောင်အမခံနဲ့ကုစင်တစ်ပါးကိုထားပြီးတော့အောက်ကတင်းမိုင်လို့ခေါ်တယ်ပေါ့တင်းမိုင်ဝတ်တဲ့အခါမှာညီညာညာဝတ်ပြီးတော့အစွန်းကိုဒူးရဲ့အောက်ကိုလက်ရှိတဲ့လောက်ခံမှန်းပြီးတော့ချဝတ်ရတယ်တူလုံးအောင်လည်းမဝတ်နဲ့ရှည်လုံးအောင်လည်းမဝတ်နဲ့ ောက်အပေါ်ကနေဧကတိရန်တဲ့အခါမှာလည်းပဲအဲ့ဒီခုနဒူးအောင်လက်ရှိတဲ့ချထားတဲ့သင်းမိုင်းရဲ့အချက်မှာအစွန်လေးပေါ်နေအောင်အနည်းဆုံးလက်လေးတစ်လောက်ခံမှန်းပြီးတော့ဒူးအောင်လက်လေးတစ်လောက်ချပြီးတော့စောစောဝတ်ထားတဲ့သင်းမိုင်းပေါ်မှာလက်လေးတစ်လောက်ခံမှန်းပြီးတော့တင်ဝတ်ဆိုပြီးတော့စတဲ့ပြေမြို့ရွာတွေသွားတဲ့အခါမှာလည်းပဲလေပဲနေလက်ကောက်တွေဖုံးအောင်သင်္ကန်းယုံပြီးတော့သွားဒါရီယာမြတ်စွာဘုရားကတိခိယမှာဝိနိဒိဋ္ဌာဘုတ်တစ်ခုအနေနဲ့ပြည့်ညတ်ထားခဲ့တာရှိတယ်ပေါ့။ဒါကြောင့်မို့အဝစားတတ်ဖို့ကပင်စမဆိုတာလည်းပဲနောက်ဆုံးချုပ်လိုက်လို့ရှိရင်စောစောကစီမင်းဆဲကြတယ်မှာစီကံဆိုတဲ့တဲမှာအလုံးပြန်ပြီးတော့ဝင်သွားတာတွေ့ရပေါ့။အဲ့တော့ဒီတန်ရှင်ဘုရားသတ္တုထအဝစားတတ်ဖို့ကပင်စမကျမ်းမာဘုရားတတိယဝိနိဒိဋ္ဌာဘုတိယဒီအလုံးချက်တွေအလုံးပြန်ပြီးတော့ချုပ်လိုက်ချုပ်လိုက်စီကံဆိုတဲ့ဒီထဲပဲအလုံးဝင်သွားရတယ်။အလုံးကုန်းနေတဲ့တဝါရီရဲ့ခြေရာတွေကဘလောက်ပဲကြီးပါတယ်ပြောနောက်ဆုံးဆင်ခြေရာထဲမှာတွင်းလိုက်လို့ရှိရင်ဝင်သွားတယ်လို့ဒီအလုံးတွေကိုဘုံတစ်ခုချင်းလိုက်စဉ်းစားကြည့်လိုက်တယ်ကဩအလုံးမဲ့စီကန်းနေပဲဆိုပြီးတော့သွားပြီးတော့တွေးပြီးပေါ့နောက်ပြီးတော့ပြောနေသွားစည်းစားတယ်ပြောဆိုတာအပြောဆိုတတ်ဖို့ကဆက်ထမအပြောဆိုတတ်ဖို့ကလည်းစီကန်းပဲလူဖြစ်လာလို့ရှိရင်လည်းပဲကလေးသူငယ်လေးတွေငါမင်းလို့မပြောဘဲနဲ့အမေတိုင်းရင်အမေကူကြီးတိုင်းရင်ကူကြီးဒေါ်လေးတိုင်းရင်ဒေါ်လေးဒါမျိုးလေးတွေပြောရတာဘုန်းကြီးတို့အကြောင်းရောက်လာတဲ့တန်ခါတော်ရှင်မြတ်တွေဆိုရင်လည်းပဲကိုရင်လေးတွေရွာနေရောက်လာတော့မပြောတတ်မဆိုတတ်တော့ဘာသိမ်းပြရလဲဆိုတော့ကိုလူတွေနဲ့စကားပြောတဲ့အခါမှာငါလို့လည်းမပြောနဲ့ကျွန်တော်လို့လည်းမပြောနဲ့ကျုပ်လို့လည်းမပြောနဲ့နန်းစားလေးထဲတုံးမှာကိုရင်ကဘယ်လိုရှိတယ်ဦးစင်းကဘယ်လိုရှိတယ်ဘုန်းကြီးကဘယ်လိုရှိတယ်စသည်ဖြင့်ကျွန်တော်ကျွန်တော်ဆိုလို့ရှိရင်လည်းပဲတိတ်ပြီးတော့ဒီဝေါ်ဟာရာလူဆန်ပြီးတော့အောက်တန်းလေးပဲကြာသွားတတ်တဲ့အတွက်ကိုရင်လို့ပြောပါနောက်ပြီးတော့တပားနဲ့တပားခေါ်လို့ရှိရင်လည်းအရှင်ဖရာဆိုတာလေးထည့်ပြီးတော့ခေါ်ပါစသည်ဖြင့်ဘုန်းကြီးတို့ဒီမှာလည်းပဲပြောရတယ်ပေါ့အဲ့တော့အပြောဆိုတက်ဖို့ကဒီစက်ထမဒီအပြောဆိုတက်ဖို့ကစက်ထမဆိုတာလေတွင်းလိုက်လို့ရှိရင်နောက်ဆုံးစီကန်းထဲမှာဝင်သွားတယ်တဲ့နောက်ပြီးတော့သွားစည်းစားတတ္တမကဘာလဲဆိုတော့အသွာလာတက်ဖို့ကတတ္တမအသွာလာတက်ဖို့ကဒီဝီနီလေးစားဖို့ကဒုတိယစိတ်ဝိကျမ်းကျမ်းဆိုတာကကျမ်းမာဖို့ကတတိယတန့်ဆိုတာတန်ရှင်းဖို့ကစတုဒ္ဓဝို့ဆိုတာအဝစားတက်ဖို့ကပင်စမနောက်နေဆိုတာနေထိုင်တက်ဖို့ကကြော်သွားတယ်နေထိုင်တက်ဖို့ကစက်ထမတဲ့အနေထိုင်တက်တယ်ဆိုတာလေစောစောကလို့ပေါ့ဒီတန်ဃာတော်ရှင်မြတ်တွေအနေထိုင်တက်တယ်ဆိုတာဒီလူကြလူကြတွေမှာတွားပြီးတော့လူတွေလူဟီလာလာနဲ့လူစကားတွေရှောက်ပြီးတော့အမြဲတမ်းပြောမနေဘဲနဲ့ကိုယ့်အကူပုံမှန်နေထိုင်နေတဲ့နေမှမြတ်စွာဘုရားလည်းဝိနည်းသိက္ခာပုပညတ်တဲ့အခါမှာအပတနနံဝါပတာရာယငါဘုရားသိက္ခာပုပညတ်မယ်ဒါပေမဲ့လို့ငါဘုရားပညတ်တဲ့သိက္ခာပုကိုလိုက်နာလို့ရှိရင်မကြည်ညိုသေးတဲ့ဘာသာကြားတွေကြည်ညိုလာစေရင်ပတနနာဝပင်ယောဘဝယကြည်ညိုပြီးသားဗုဒ္ဓဘာသာတွေကငါတို့ဗုဒ္ဓဘာသာကဒီလိုပဲဆိုပြီးတော့ဝမ်းမြောက်ဝမ်းသာနဲ့ကြည်ညိုတိုးအောင်ပင်တို့ငါသိက္ခာပုပညတ်မယ်ဆိုပြီးတော့မြတ်စွာဘုရားကသိက္ခာပုပညတ်လို့ရှိရင်အ ਨੇ ဆုံးအဲ့ဒီအကျိုးနှစ်ကျိုးကိုကြားလေရှိတယ်။ဒါကြောင့်မို့တချို့ကမေးကြတယ်ပေါ့ရှင်ဘုရားဒီလိုတို့ခုထက်မှကာမောင်းတာတွေဆိုင်ကယ်စည်းတာတွေဝိနည်းသိက္ခာပုမရှိတော့ပြစ်မရှိဘူးလားလို့ဒီလိုမေးကြတယ်ဒီမေးခွန်းဟာခုခေတ်မှာတိတ်ပြီးတော့ခေတ်စားလေရှိတယ်အဲ့တော့မြတ်စွာဘုရားရဲ့လိုကြကြစောစောကမြတ်စွာဘုရားသိက္ခာပုတ်တစ်ခုကိုပြညတ်လို့ရှိရင်ဒီသိက္ခာပုတ်ထဲမှာအပတနနံဝါပတာရာယကိုလုံလုံသာသနာဝန်ထမ်းဖြစ်တဲ့ရဟန္တာမဏိတွေအလုတ်တစ်ခုလုတ်ပြီးဆိုရင်အဲ့ဒီအလုတ်ကိုလုတ်လိုက်တဲ့အတွက်မကြည်ညိုသေးတဲ့ဘာသာကြားတွေဒါမှမဟုတ်လည်းမီယိုမလာဖြစ်နေတဲ့ဗုဒ္ဓဘာသာတွေကကြည်ညိုစိတ်ဖြစ်လာမလားမဖြစ်ဘူးလားကြည်ညိုစိတ်ဖြစ်လာမယ်ဆိုရင်ဒီလုံငန်းကလုတ်တဲ့လုံငန်းလို့စံဖြစ်နေဆုံးဖြတ်ရတာတကယ်လို့ဒီလုံငန်းလုပ်လိုက်တဲ့အတွက်ဘာသာကြားတွေကလည်းပဲနှာခေါင်းရှုံသွားမယ်။မီယိုမလာဗုဒ္ဓဘာသာဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပဲကြည့်ပြီးတော့နှာခေါင်းရှုံသွားမယ်။ဘာသာရေးနဲ့ဝေးသွားမယ်ဆိုရင်ဒီအလုပ်ဟာမလုပ်သင့်တဲ့အလုပ်ဒီလိုပဲခေါ်ပါတယ်။နောက်ပြီးတော့ကြည်ညိုပြီးတဲ့ဗုဒ္ဓဘာသာဗုဒ္ဓဘာသာဖြစ်ပြီးလို့ကြည်ညိုတဲ့ပုဂ္ဂိုလ်တွေကလည်းပဲဒီအလုပ်ကိုလုပ်လိုက်တဲ့အတွက်ကြည်ညိုတဲ့တရားတွေတိုးပြီးတော့တန်ခါတော်ရှင်မြတ်တွေမှာပို့ပြီးတော့စီကတ်ခြင်းနဲ့တရားနာခြင်းနဲ့စိတ်တွေပေါက်လာတယ်ဆိုရင်ဒီအလုပ်ဟာလုပ်သင့်တဲ့အလုပ်ပဲ။တကယ်လို့ကြည်ညိုပြီးသားပုံကိုယ်တွေတောင်မှစိတ်ထဲမှာဝေးဝါသွားတယ်။အော်ငါတို့ရဲ့တန်ဃာတို့ရဲ့တမျိုးတွေပါလားလို့ဖြစ်စီမဲ့အလုံးဆိုပြစ်ဆောင်ကြကဒီလောက်ကမလုံးတဲ့နဲ့အလုံးလို့ဒီလိုဒီဒေသနာကိုကောက်ချက်ချရင်ဒီလိုပဲအဖြေထွက်တယ်ပေါ့။ဒါကြောင့်မို့ဘာပဲလုပ်လို့ပေါ့ကာပဲမောင်းမောင်းစက်သိမ့်ပဲစီစီဒီအလုံးကိုကြည့်ပြီးတော့မကြည်ညိုသေးတဲ့တွေကြည်ညိုလာမလားနှာခေါင်းရှုံသွားမလား ကြီးညိုပြီးသားဗုဒ္ဓဘာသာတွေပို့ပြီးတော့တရားတရားတွေတက်လာမလားစိတ်ထဲမှာတမျိုးတစ်ခုဖြစ်သွားမလားဆိုတဲ့ဒီစံချိန်လေးနဲ့ကြည့်လို့ရှိရင်အားလုံးအဖြေပေါ်တယ်ပေါ့ဒါကြောင့်မို့အမေထိုင်တက်ဖို့ကဆက်ထမှာတဲ့စိတ်ဝိကျန်စီတန်ဝတ်နေပြောနေသွားစီစားပြောဆိုတက်ဖို့ကတတ္တမဒီပြောဆိုတက်ဖို့ဆိုတာလည်းပဲစောစောကဘုံကြီးပြောတယ်လို့လူကလေးတွေဆိုရင်လည်းပဲကလေးရဲ့လျောက်တန်ဃာတော်ရှင်ညက်တွေဆိုရင်လည်းပဲကုကုကုနန်းစားသုံးပြီးတော့လူတွေကလည်းပဲမမကုကုလို့မခေါ်ပဲနဲ့တဂါတဂမစသည်ဖြင့်နာမည်တွေတက်ပြီးတော့ကပိယဝောဟာရအဆက်တဲ့အသုံးလုံးတွေနဲ့သုံးရတယ်ဒါလည်းပဲပြောဆိုတက်ချုပ်လိုက်လို့ရှိရင်ဒါလည်းပဲစီကံပဲဝင်သွားပါပဲဒါကြောင့်မို့ပြောဆိုတက်ဖို့ကတတ္တမနောက်အသွာလာတက်ဖို့ကအထမတဲ့အသွာလာတက်ဖို့ကဆိုတာမြတ်စွာဘုရားတိတိယသိက္ခာပုဒ်တွေမှာယဟန်သာမဏေတွေဆိုလို့ရှိရင်သွားတဲ့အခါမှာသင်္ကန်းကြီးတွေကိုမြှောက်ပြီးတော့မသွားနဲ့လက်ကြီးတွေကိုရမ်းရမ်းပြီးတော့မြိုတဲ့ရွာထဲမသွားနဲ့ခေါင်းကြီးတွေလှုပ်လှုပ်ပြီးတော့မသွားနဲ့တပါးနဲ့တပါးစကားပြောတဲ့အခါမှာ12တောင်လောက်ကြားလောက်တဲ့လူအတန်ကြားရင်တော်ပြီ12တောင်လောက်လွေးပြီးတော့ဟိုဘက်ရောက်သွားတဲ့လူမကြားရင်နေပစီအတန်လေးတွေတိုးတိုးပြီးတော့ပြောပြီးတော့သွားကြနောက်ပြီးတော့ဒီကြီးညိုဝေယမဖြစ်တဲ့သင်္ကန်းကြီးတွေဘူဒီဘက်တီနဲ့မသွားဘဲနဲ့လေဘင်းတို့လက်ကောက်ဝတ်တို့ဖုံးပြီးတော့သင်္ကန်းယုံပြီးတော့သွားကြဒီလိုဟာမျိုးတွေကအလုံးချုပ်လိုက်လို့ရှိရင်သူလည်းပဲပြောနေသွားစည်းစားဆိုတဲ့အသွာလာတက်ဖို့ဟာလည်းပဲနောက်ဆုံးတော့စီကံနဲ့မှဝင်သွားတယ်တဲ့နောက်ဆုံးနဝမချက်ကိုချက်ပြောက်ကတောင်မျိုးဆရာတို့ကြီးကဘယ်လိုလဲဆိုတော့စီကံလိုက်နာဖို့ကနဝမစီကံလိုက်နာဖို့ကနဝမဆိုတာစီကံဆိုတာဆောဆောကပြောတယ်လို့ပေါ့ဝိနိသိက္ခာပုဒ်ထဲမှာပါပါပဲကြောင်းတိုက်မှာချမှတ်ထားတဲ့စီကံလေးတွေပေါ့အိမ်မှာဆိုရင်လည်းပဲအိမ်မှာချမှတ်ထားတဲ့စီကံစာသင်ကျောင်းမှာဆိုရင်လည်းပဲစာသင်ကျောင်းမှာချမှတ်ထားတဲ့စီကံဒီစီကံလေးတွေလိုက်နာလို့ရှိရင်လည်းပဲအားလုံးကဒါစီကံဆိုတာတော့စီကံလို့ပြောစရာကိုမလိုတော့ကြောင်းတိုက်မှာဆိုလို့ရှိရင်လည်းပဲနေ့လယ်မှာနားယူချိန်မှာဆိုရင်သူများတွေနားယူနေတယ်နာယူတဲ့အချိန်မှာကိုကစာကြက်တာဆိုပြီးတော့ကျမ်းပေါ်မှာဒုံဒုံနဲ့လမ်းလျှောက်ပြီးတော့အော်ကျင်ဟစ်ကျင်ဆိုရင်ဒီပုဂ္ဂိုလ်ကကောင်းတာလုပ်နေပြီပဲလို့စီကံရဲ့ကျက်သူများမှာနှောက်ယှက်ပေးတဲ့အတွက်ဒါမျိုးဟာလည်းပဲမကောင်းဘူးတဲ့ဒါကြောင့်မို့စီကံဆိုတာဝိနည်းသိက္ခာပုဒ်ထဲမှာပါပြီပဲလို့ကြောင်းတိုင်မှာချတတ်တဲ့စီကံတွေကိုလိုက်နာရဒါနဝမနောက်ဆုံးစာတက်ဖို့ကတတမဆိုပြီးတော့ဘုန်းကြီးတို့ကိုရင်လေးဘဝကခန္ဓာအောင်ရောက်လို့ရှိဒါတွေကိုကျက်ရတယ်ပေါ့ကျက်ပြီးတဲ့အခါမှာအဲ့ဒီတုန်းကတော့နားမလည်ခင်ကိုအာလုံဆရာကြီးကြောက်လို့ကျက်ပြီးတော့ဒီလိုပဲကျက်ပြန်သူတို့ပြန်ခဲ့ရတယ်သူတို့ပြောလို့ရှိရင်လည်းပဲနားထောင်ခဲ့ကြတယ်ဒါပေမဲ့ခုခေတ်မှာတော့ဒီစည်းကမ်းလေးတွေကိုအာလုံစိတ်ဝင်စားလာကြတော့ခေါ်ဆော့ဆော့ကပြောတယ်လို့ပေါ့မဟာမြိုင်ဆရာတော်ကလည်းပဲဒီစည်းကမ်းစင်ချက်ကိုကျဲချဲ့ပြီးတော့ဖွင့်ဆိုထားတယ်ဘုန်းကြီးလည်းပဲတည်တည်ချာချာတော့မဖက်ရသေးဘူးပေါ့အဲ့ချစ်စံဝင်စားရေးဆရာကလည်းပဲစိတ်ကောင်းရှိဖို့ကပထမဆိုပြီးစာအုပ်တော့ရေးပြီးတော့ဖြန့်ခဲ့တော်တော်ကြာသွားတယ်ပေါ့အဲ့တော့အလုံးတူရှူတောင်းနဲ့တူရှူတောင်းလုပ်တဲ့အခါမှာဒီအလုံးတောင်းလို့ဆရာတော်ကြီးရဲ့စီကံဆယ်ချက်ကိုချုပ်လိုက်လို့ရှိရင်လည်းစာသင်ကျောင်းတွေကစိတ်တဲ့စီကံပညာဆိုတဲ့အထက်မှာသွားပြီးတော့ဝင်သွားတယ်အဲ့တော့အချင်းချုပ်မှတ်လို့ရှိရင်တောင်းလို့ဆရာတော်ကြီးရဲ့စီကံဆယ်ချက်ဟာအကျယ်ကြီးလို့ဒီလိုမှတ်လို့ရတယ်ပေါ့စာသင်ကျောင်းတွေမှာချိန်ထားတဲ့စိတ်တဲ့စီကံပညာဆိုတာအချင်းချုပ်ကြီးလို့ဒီလိုသွားပြီးတော့တွေးလိုက်လို့ရှိရင်လည်းပဲအဖြေအတူတူပဲဖြစ်သွားတယ်အကျဉ်းချုပ်နဲ့အကျဉ်းကြီးပဲကြွားတယ်လို့ဒီလိုခေါ်လို့ရတယ်ပေါ့အဲ့တော့ဒီလိုတွေးပြီးတော့ဘာဆက်တွေးလို့ဆိုတော့စိတ်ကောင်းရှိဖို့ကပထမစိတ်ကောင်းရှိဖို့ကပထမဆိုတာဘာဖြစ်လို့ဒီလိုရေးထားတာလဲဆိုတာဆက်ပြီးတော့တွေးတယ်တွေးပြီးတော့တနည်းလည်းဒုံလဘရဟန်းတွေဝက်လာတဲ့အခါမှာသူတို့ကပဲမေးတယ်ပေါ့ဘာဖြစ်လို့စိတ်ကကိုရှည်ဆုံးမှတင်ရတာလဲဆိုတော့သူတို့လည်းပဲသူတို့ရှုထောင်းကသူတို့ဖြေကြတယ်ပေါ့ဒါပေမဲ့ကျင်းနဲ့အားလောက်ဆရာရှိတယ်ကျင်းနဲ့အားရလောက်ဆရာရှိတယ်အဖြေဦးတော့မတွေ့ရဘူးကျောင်းဆရာဆရာမတွေနဲ့တွေ့တဲ့အခါမှာလည်းမေးတယ်လည်းပဲသူတို့လည်းပဲဒီလိုပဲတဲ့အမှတ်တမှတ်ပဲဒီဟာလေးတွေတော့ဖတ်ဖို့တယ်ပေါ့တည်တည်ချာချာကြာကြာနာနာမတွေးမိဘူးပေါ့ဘုန်းကြီးကလည်းပဲဘာရဲ့လို့မဟုတ်ပေါ့ကိုတွေးထားတာနဲ့စာပေလာတာနဲ့သူတို့တွေးထားတာနဲ့နှီးနှောခြင်းနဲ့စိတ်နဲ့မေးတာပါသူတို့ကဒါလေးမှမသိရကောင်းလားဆိုတဲ့စိတ်ထားနဲ့မေးတယ်ပေါ့အဲ့တော့သူတို့ကပြန်ရှင်းပြပါတော့ဘုန်းကြီးကလည်းကိုယ့်ရဲ့အဲ့ဒီမှာတွေးခဲ့တာလေးကိုပြန်ပြီးတော့ရှင်းပြပြပေါ့အဲ့တော့လောကမှာချုပ်လိုက်လို့ရှိရင်စိတ်ကောင်းရှိဖို့ဟာအရေးကြီးတယ်ဒါနံပါတ်1နံပါတ်2စီကံလိုက်နာဖို့ ਨੇ နံပါတ်3ပညာတက်ဖို့ဟာအရေးကြီးတယ်ဆိုပြီးတော့အရေးကြီးတဲ့ဟာတွေအစဉ်တိုင်းဆင်နိုင်လို့ရှိရင်စိတ်တဲ့စီကံပညာဆိုပြီးတော့တန်းပြီးတော့ထွက်လာ နောက်ဆုံးစည်းကမ်းဆက်ခြင်းနဲ့ပြောရင်စိတ်ကောင်းရှိဖို့ကပထမဝိနည်းလေးစားဖို့ကဒုတိယတန်ရှင်းဖို့ကတတိယစသည်ဖြင့်နောက်ဆုံးမှာစည်းကမ်းလိုက်နာဖို့ကနဝမစတတ်ဖို့ကဒသမဒါလောက်ထိသွားပြီးတော့လောက်တယ်နောက်ဆုံးတောင်သူဆရာတို့ရဲ့ဘာမှားလိုက်သေးတယ်ဆိုတော့ဤဆယ်ချက်ကိုအစဉ်အတိုင်းဂရုစိုက်ပါဆိုပြီးတော့နောက်ဆုံးမှာမှားလိုက်တယ်အဲ့ဒါမှာခေါင်းကြီးတို့တောင်မြုပ်ကန္နာမှာကြောင်းတိုင်းကြောင်းတိုင်းရဲ့ကြောင်းပါဒီစည်းကမ်းဆက်ချက်တွေထိုးပြီးတော့အောက်ဆုံးမှာဤဆယ်ချက်ကိုအစဉ်အတိုင်းဂရုစိုက်ပါတဲ့ဂရုစိုက်ပါတယ်မဟုတ်ဘဲနဲ့အစဉ်အတိုင်းဆိုတာလေးလည်းပဲပါတယ်ပေါ့ဒါကိုထောက်ခြင်းအပြင်စိတ်ထက်ကတိတ်ပြီးတော့အရေးကြီးနေတယ်ပေါ့ဥပမာအချင်းပြောရလို့ရှိရင်အားလုံးတက္ကရာကမာတွေနားလည်အောင်ပြောလို့ရှိရင်ဒီစိတ်သက်စည်းကမ်းပညာလေးကိုပဲခေါင်းကြီးတို့ဒီကြောင်းမှာလုပ်နေတာလေးနဲ့ပဲဥပမာထင်ဟပ်ပြီးတော့ပေးမယ်ပေါ့ဒီစာတက်ဖို့စီကံလိုက်နိုင်ဘူးဥပမာပြီးစာတက်ဖို့ထားပါတော့ပညာသင်ကြားနေတဲ့ဘုန်းကြီးတို့ကပရိယတ်ဒီအလိုက်ကိုလိုက်တယ်မြတ်စွာဘုရားကသူ့ရဲ့သားတော်ကိုသာသနာဘုံရောက်လာလို့ရှိရင်အလကားမနေကြနဲ့ဒီမြင့်လုပ်နေတယ်မလုပ်ကြနဲ့ဉာဏ်တွေပါတွေဝင်လာတဲ့ကောင်မှာမြတ်စွာဘုရားတဲ့တပည့်တော်တို့သာသနာတော်မှာတောင်းပန်မျိုးထမ်းရမှာပါလေဉာဏ်နဲ့ကျင့်ကြောပါပြီနှစ်မျိုးပဲရှိတယ်နံပါတ်၁ဂန္ဓတုရတောင်းစာပေကျန်ကနေငယ်ရွယ်ခါမှာတင်ဟန်ကြီးလာတဲ့ခါမှာကိုချတရားဓမ္မတွေနဲ့ဆက်လာတဲ့ခါမှာဟောပြတရားပြနောက်နံပါတ်နဲ့ဝိပဿနာဒူရာတဲ့ကိုကအသက်ကြီးမှဝက်လာလို့စာပေတွေတကယ်လို့မတင်နိုင်ဘူးကျမ်းမာရေးကမကောင်းလို့မတင်နိုင်ဘူးဉာဏ်မကောင်းလို့မတင်နိုင်ပါဘူးဘုဟုတုဒ္ဓပရိယတ်တိလဲပါတယ်ဆိုရင်ကိုကိုတကိုကြီးတကာရတရားအထုံးတဲ့မြတ်စွာဘုရားကအဲ့တော့မြတ်စွာဘုရားကသူ့ရဲ့သားတော်ကိုတောင်းနဲ့ရပေးခဲ့တယ်ပေါ့တောင်းနဲ့ရပေးတဲ့ထဲမှာတချို့လည်းပဲဝိပဿနာလုပ်ငန်းကိုလုပ်ကြတယ်တချို့လည်းပဲပရိယတ်ဒီစာပေကျမ်းကတရားပို့ချခြင်းတရားဟောတရားပြခြင်းကိုလုပ်ကြတယ်မြတ်စွာဘုရားနှစ်ခုလုံးကြည်ကြည်နဲ့နဲ့ခွင့်လွတ်တယ်ခွင့်ပြုတဲ့ဇာတိဒီလိုသဘောပေါက်တာပေါ့အဲ့တော့သဘောပေါက်တာတော့ခေါင်းကြီးတို့ဒီအကြောင်းမှာကပရိယတ်ဒီကိုဓိကထားပြီးတော့ပฏิပတ်ဒီကိုညခံမှာတရားနဲ့ထိုင်တယ်မေတ္တာပွားတယ်ဗုဒ္ဓဘာသာတတိလုပ်တယ်ဒါရီဒီပရိယမကင်းတဲ့ပฏิပတ်ပေါ့ပฏิပတ်မကင်းတဲ့ပရိယကိုမူတည်ပြီးတော့စာပေကျမ်းကတရားပို့ချမှုတော့တဏီကုံပလာနာအချင်းလှုပ်ပြီးတော့ကြံတဲ့အချိန်လေးတွေမှာကိုနိကုံဟန်နဲ့လည်းပဲပွားစုပေါင်းပြီးတော့လည်းပဲဖျောက်တက်တဲ့ကဗုဒ္ဓံတို့တတိမေတ္တာမေတ္တာအားလုံးပို့နောက်ပြီးတော့တရားထိုင်နေပေါ့ဒါလေးတွေလည်းပဲမကင်းရမကင်းကြောင်စိတ်တက်ညဉ့်ဉန်အောင်ပါရမီဖြစ်အောင်နောက်ဆုံးမှာဝါဒနာထုံပါလာလို့ရှိရင်တစ်ချိန်မှာတရားထုတ်ရှင်စိတ်တွေပေါ့အောင်ဆိုပြီးတော့ဒါလမ်းစဉ်လေးတောင်မြုပ်ကန္နာအောင်ဆရာတော်ကြီးရဲ့ဤကိုယူပြီးတော့ချမှတ်ခဲ့ပေါ့ချမှတ်တဲ့အခါမှာဒီခေါင်းကြီးတို့ကြောင်းတိုင်းလုံနေတဲ့ပညာရေးမှာစိတ်တက်ဘလောက်အရေးကြီးတယ်လဲဆိုတော့ဒီစာတင်တဲ့အခါမှာကိုလည်းပဲမိဘတွေဖြစ်လာတဲ့အခါကို့မှာမောင်နှမတွေလည်းပဲရှိတယ်တူတူမှမျိုးဆက်တည်းတွေပဲရှိတယ်နောက်ဆုံးသာသမီမျိုးဆက်တွေလည်းပဲရှိတဲ့အခါမှာပညာတက်ဖို့ဆိုတဲ့နေရာမှာစိတ်တက်ဉာဏ်ပတ်တက်ဖြစ်တယ်ဆိုတာဘလို့သဘောပေါက်အောင်လဲဆိုတော့ခေါင်းကြီးသဘောပေါက်တယ်လို့ပဲရှင်းပြပါပါဒီကြောင့်တည်းမှာခေါင်းကြီးတို့ပညာသင်ပေးတဲ့အခါမှာဘလို့လုပ်တယ်လဲဆိုတော့စာသင်သားတွေခေါင်းကြီးကခေါင်းကြီးကိုကြောက်လို့သင်တယ်ဆိုရင်ဒီမှာမနေပါနဲ့ခေါင်းကြီးကိုကြောက်လို့စာကျက်ရမယ်ဆိုရင်ဒီမှာမနေပါနဲ့ဘာဖြစ်လို့လဲဆိုတော့ကြောက်လို့လုပ်တယ်ဆိုတဲ့နေရာမှာဖုန်ကြီးရှိမှဒါရီကစာချက်ဖြစ်တယ်မယ်ဖုန်ကြီးမရှိရင်လည်းရင်လည်းတလူပဲနေကြတော့ဒါဆိုရင်တိုးတက်မှုဆိုတာမရှိနိုင်တော့ဟန်ဆောင်မှုတွေပဲဗျာဒီစက်စာစင်သားမှာသူ့ရဲ့စိတ်ထဲမှာပညာသင်ရတာကိုမျက်နှာမှုမရှိဘူးတစ်ချိန်မှဒီပညာကိုသင်ယူပြီးတော့သာသနာအတွက်ငါတို့ပြန်လည်ပြီးတော့စာသင်စာချလုပ်မယ်စာသင်စာချလုပ်ခြင်းအပြင်သာသနာတော်ကြီးက2548နှစ်ကြာပြီမြတ်စွာဘုရားရဲ့သာသနာတော်ကြီး2500ကျော်ငါတို့ဂျားရဲနဲ့ကုလကနေပြီးတော့တရတအားဖြင့်လည်းပါဝင်ပြီးတော့လုံးမှဖြစ်မယ်အဲ့တော့လုံးတဲ့နေရာမှာလည်းပညာမတက်ဘူးဆိုရင်တကူကြီးတကာရတကူကြီးကောင်းစားရေးဖြစ်နေတရားထုတ်ပဲနေလို့ရတယ်အဲ့တော့စာတက်မှောက်ဖြစ်မှဆိုပြီးတော့ပညာပေါ်မှာမျက်နှာပြီးတော့သာသနာတော်ကိုတကယ်အလုံးလုံးချင်တဲ့စိတ်နဲ့ပင်ပြီးဆိုရင်ဒီတပည့်ဟာဘုန်းကြီးတို့ဒုံနဲ့ရိုက်စရာလည်းမလိုတော့သူ့ကိုသွားပြီးတော့စာကြမ်းမကျချောင်းကြည့်စရာလည်းမလိုတော့ဒံပေးစရာလည်းမလိုပဲနဲ့သူ့ရဲ့စိတ်တက်ကဝစာပေပုံမှာမျက်နှာပြီးတော့တစ်ချိန်မှအလုံးလုံးမယ်ဆိုတဲ့ဒီစိတ်တက်ကြီးကိန်းသွားပြီးဆိုရင်အဲ့ဒီစိတ်ကောင်းစိတ်ညက်စိတ်ကောင်းလေးရှိပြီးပထမဖြစ်သွားပြီးဆိုရင်ပညာဆိုတာအလိုလိုကိစ္စပြီးသွားတယ်အဲ့ဒါကြောင့်ဘုစိတ်ကောင်းရှိတာနဲ့ပညာတတ်ဖို့ဆိုတဲ့နေရာမှာစိတ်ကောင်းအောင်တိတ်ပြီးတော့ရည်ကြည့်စိတ်ကောင်းရှိတဲ့ကလေးစိတ်သက်ကိုပြုပြင်လိုက်ပြီးဆိုရင်ပညာဆိုတာမတော်ပါနဲ့လို့ပြောလို့မရဘူးလေလိုလိုတော်ပြီးသားဖြစ်သွားတယ်ဒါကြောင့်မို့တခါတခါမှဒီအားလုံးစဉ်းစားကြည့်ဒါဘုန်းကြီးလည်းပဲဒီเจ้าမှာဒီနည်းနဲ့ပဲလုပ်တယ်ပေါ့ တချို့ဆရာတော်ကြီးကပြောတယ်ပေါ့အရှင်ဘုရားစာသင်တိုင်းလုပ်လို့ရှိရင်လိုက်ပြီးတော့ဒုတ်ကြီးတစ်ချောင်းနဲ့မကြီးကျက်လို့ရှိရင်စာသင်တိုင်းဆိုတာမအောင်မြင်ဘူးလို့ဘုန်းကြီးကအဲ့လိုပေါ့စေတနာနဲ့ဝိုင်းပြီးတော့ပြောကြတယ်ဘုန်းကြီးကတော့အာလုံးဒီစိတ်ပညာလေးတွေဘာလေးတွေလဲထိုင်လျောက်ဖတ်ဖို့တယ်ပိဋကတ်ပညာတွေလည်းပဲမြတ်စွာဘုရားရဲ့အားကြီးလေးလာတဲ့အခါမှာဒီစိတ်သက်ဟာသွားပြီးတော့အရေးကြီးဆုံးတွေ့တဲ့အခါမှာဒီစိတ်သက်ကိုပဲဘုန်းကြီးကလေးလာပြီးတော့စိတ်သက်ကိုပဲလုပ်ပေးတယ်စိတ်တက်ကိုလုတ်ပြလိုက်တဲ့အတွက်ဒီမှာထိုက်လျောက်လေးအောင်မြင်မှုရလာတယ်လို့ဒီလိုပဲဆိုလို့ရတယ်ပေါ့ဒီလိုမှမဟုတ်ဘဲနဲ့ဒီကောင်လေးစာမကြက်ဘူးလားကြက်တယ်လားလိုက်ပြီးတော့ကြည့်မကြက်ရင်ရိုက်ဟာချဟာနဲ့ဆိုလို့ရှိရင်ဒါတွေကသူတို့ကဘုံကြီးလိုက်ပြီးတော့ကြည်တော့ပဲကြက်ကြဘုံကြီးလိုက်ပြီးတော့ချောင်းလိုပဲဟန်ဆောင်ပေါ်ကြပွဲလို့ရှိရင်ထင်းတယ်လို့လုတ်ကြမယ်ဆိုတဲ့အဓိပ္ပာယ်ပြန်ပြီးတော့ရောက်တဲ့အတွက်ပညာကြီးကတိုးတက်မှုမရှိနိုင်တော့ဘူးတဲ့ဒါစိတ်ကောင်းရှိဖို့အတွက်ဒါတိတ်ပြီးတော့ပထမဖြစ်တယ်ဆိုတဲ့စိတ်တက်စည်းကမ်းပညာဆိုတဲ့နေရာမှာစိတ်တက်လေးကိုတည့်မဲ့ပေးလိုက်ရင်ပညာဆိုတာလိုလိုမြင့်လာတယ်ဒါကြောင့်စိတ်တက်ဟာတိတ်နံပါတ်1ဖြစ်တယ်ဆိုတဲ့အာလုံးတရားတော်မှဒီသဘောပေါက်အောင်ပေါ့ကိုယ့်ရဲ့ဒီသာသမီတွေလည်းပဲစာသင်ကျောင်းတွေသင်နေကြတယ်ဒီလိုပဲစာပေတော်လာတဲ့ပုံကိုဖြစ်ချင်စိတ်တက်ကိုပထမပြင်ပေးရပါတယ်စိတ်တက်ကိုပြင်တဲ့နေရာမှာကိုသာသမီကဒီတန်းကိုဒီပညာကိုသင်ယူတယ်ဆိုလို့ရှိရင်ကိုကတချို့မိဘတွေဆိုရင်တာသမီရဲ့ဆက်တနာကြီးစာကျက်လို့ရှိရင်ခွန်ကြီးတို့အင်တာဗျူးတွေဖတ်ဖို့ပြင်ပို့မိဘလုပ်တဲ့ပုဂ္ဂိုလ်ကလည်းပဲအဲ့ဒီနဲ့ထိုင်ပြီးတော့မအိတ်ချင်အောင်ဆိုပြီးတော့ကော်ပြီးချော်ပေးပြီးတော့ထိုင်ပြီးတော့စောင့်နေရတယ်ပေါ့သူတို့မကျက်ချင်ကျက်ချင်အောင်အများတန်းစောင့်ပြီးမှကိုကလည်းပဲကျက်တယ်ဆိုတော့တော်ချင်တော့တော်လာမယ်ပညာတတ်ပွဲရတော့ဖြစ်ချင်ဖြစ်တော့တချိန်မှနိုင်ငံအတွက်လူမျိုးအတွက်နောက်ဆုံးမှကဘာကြီးအတွက်ဆိုပြီးတော့စိတ်တက်ရေးရမြင့်မြတ်မှုကတော့မရှိတော့ဘူးငါမိသားစုအတွက်ငါအတွက်ချမ်းသာဖို့ဆိုတဲ့စိတ်တက်မျိုးပဲဒီပုဂ္ဂိုလ်ကဖြစ်တော့ဒါကြောင့်မို့စိတ်တက်ရေးရမမြင့်မြတ်ဘူးဆိုရင်ပညာတွေဘလောက်ပဲတက်တော့တိတ်ပြီးတော့အောက်တန်းကျတတ်ပါပါရမီကုသိုလ်ဆိုတာမဖြစ်နိုင်ဘူးတဲ့ဒါကြောင့်မို့စိတ်ကောင်းရှိဖို့တိတ်ပြီးတော့လိုအပ်တယ်ဆိုတာဒါအလုံးတက္ကရာမတွေသဘောပေါက်စေခြင်းတဲ့ပေါ့နောက်ပြီးတော့ဒီစိတ်ထားကောင်းကောင်းနဲ့တင်သွားတဲ့ပုဂ္ဂိုလ်နဲ့မတင်တဲ့ပုဂ္ဂိုလ်ပညာတတ်တာရှင်ပြရဒီလိုစိတ်တက်မရှိဘဲနဲ့ဆရာကြီးတင်းရိုက်ပြီးတော့နှက်ပြီးတော့လှုပ်လှုပ်ငငယ်မှာလှုပ်လှုပ်ပညာတတ်သွားတယ်ပညာတတ်တဲ့အခါမှာမတူဘူးလားရှင်ပြရလို့တက္ကမေခွန်တက်เสียရှိရိုးရိုးကိုစိတ်တဲ့နဲ့ကိုကြိုးစားပြီးတော့တက်တဲ့ပုဂ္ဂိုလ်ကတမျိုးဒီလိုမှမဟုတ်ပဲနဲ့ဘုံကြီးဖြစ်လာတဲ့အခါမှာဆရာသမားတွေရဲ့နေပြီးတော့အရေးတကြီးကြီးနဲ့အင်မတန်မှကြီးကျက်လွန်းလွန်းအင်မတန်မှဘေးရနေတိုင်းဝိုင်းလွန်းလွန်းစာပြေတက်လာပြီဆိုရင်ဘလို့တူတလားဆိုတော့မတူဘူးပဲဖြေရမယ်ပေါ့အဲ့တော့ကိုယ်စိတ်တဲ့နဲ့ကိုတက်လာတဲ့ပုဂ္ဂိုလ်ကဘာလို့တုံးဆိုတော့ကြီးလာတဲ့အခါမှာလည်းပဲကိုယ့်ရဲ့စိတ်တဲ့နဲ့ကိုဒါလုံးတဲ့နဲ့လို့မလုံးတဲ့နဲ့လို့ဆိုတော့ဖွဲ့ချတိပြီးတော့မလုံးတဲ့နဲ့လို့ကိုရဲရဲဝံရှောင်ကျင်ရဲတယ်ငက်ချင်ငက်ပိတ်စီငါဘာမှမလုပ်ဘူးမအဲ့ရဆိုဒါမျိုးစိတ်တဲ့တွေပြင်းထန်တာတက်ပါဒီလိုမှမဟုတ်ပဲနဲ့ဆရာသမားတွေရဲ့အရေးတွေမိုးပြီးမှသူတို့ကကြောက်ကြစိုက်လုံးလို့တိုးတက်လာတဲ့ပုဂ္ဂိုလ်ဟာပညာတတ်တော်ဖြစ်တာဒါမျိုးလို့စိတ်တဲ့ကကျေပြန့်မှုမရှိဘဲနဲ့ကိုယ့်ရဲ့တကူရတနာရချမ်းသာဘယ်လိုလုပ်ရမလဲဘယ်လိုပြောရမလဲကိုကြောင်းတက်ကြီးတိုးတက်လာအောင်တိုးတက်လာအောင်ဆိုတဲ့နေရာမှာစိတ်တက်ရေးရတဲ့အဆောက်အဦပိုင်းဆိုင်ရာဘာဆိုင်ရာညာဆိုင်ရာဒါတွေတိုးတက်လာအောင်ဆိုတဲ့စိတ်တက်ကြီးပုံများတက်တယ်ကြီးလာတဲ့အခါမှာလည်းမတူတက်ဘူးပေါ့ဒါကြောင့်မို့ဒီစိတ်တက်နဲ့ပညာကိုရှင်လိုက်လို့ရှိရင်စိတ်တက်ကိုပထမပြုပြင်ပေးစိတ်တက်ကိုပြုပြင်ပေးတဲ့ပုဂ္ဂိုလ်ဟာစိတ်တက်လည်းပဲကောင်းစိတ်တက်လည်းပဲတိတ်လာသွားပြီးတော့ပညာတက်သွားတယ်ပညာတက်တော့လည်းပဲတိုင်းပြည်နဲ့လူမျိုးတွေတိတ်ပြီးတော့တိတ်ခါရှိတယ်လှပတဲ့ပုဂ္ဂိုလ်ဖြစ်ပြီးတဲ့အမျိုးရဲ့ဘုံကိုဆောင်းနိုင်သွားတယ်ဒီလိုမှမဟုတ်ပဲနဲ့စိတ်တက်နဲ့ပညာမှာပညာဟုပဲအဓိကထားနေကြတယ်အတိပညာနဲ့တက်ပညာအတိပညာကိုအဓိကမှာဒါပဲတက်ပညာတွေဝိုင်းပြီးတော့ဂျူရှင်မျိုးမျိုးထားဗာရီမျိုးမျိုးလောက်ပြီးတော့လောက်ခဲ့တယ်ပညာတော့တက်သွားတယ်စိတ်တက်မပြင်းတဲ့အတွက်ဒီပုဂ္ဂိုလ်ကြီးလာတဲ့အခါမှာအတ္တတမဖြစ်ပြီးတော့ငါကြီးပွားဖို့အတွက်ဆိုရင်ဘာမှမဆိုလှုပ်ရဲတဲ့ပုဂ္ဂိုလ်ဖြစ်တယ်ငါမိသားစုကြီးပွားမယ်ဆိုရင်လည်းလှုပ်ရဲတယ်အားလုံးတိုင်းပြည်ကြီးပွားဖို့အတွက်မျိုးတွေစိတ်သက်ကောင်းဖို့အတွက်စသည်ဖြင့်မလုံနိုင်တော့မှစိတ်သက်လေးတောင်မှမဝင်မနဲ့သေးသိမ့်တဲ့ပုဂ္ဂိုလ်ဖြစ်သွားတာဘာလို့လဲဆိုတော့စိတ်သက်ကိုဗရဏာမထားတဲ့နဲ့ပညာကိုသွားပြီးတော့ဗရဏာထားရင်ဒီအမှားတွေဖြစ်တတ်တယ်တချို့နိုင်ငံသားတွေမှကြားနေရတာဒီဟာပါပဲစိတ်တက်ကိုအဓိကမထားဘဲနဲ့ပညာရေးမှာသွားပြီးတော့အဓိကထားလိုက်တဲ့အတွက်ပညာတက်ကြီးတော့ဖြစ်ပြီးတော့ပြဿနာမျိုးစုံစုံတွေ့ရတယ်ပေါ့အဲ့တော့ဓမ္မဒီမှာလည်းပဲဒါရှိနေတာပါပဲ။တန်ဃာလောကမှာလည်းပဲမရှိဘူးလို့ပြောလို့မရဘူးပေါ့။ဒါကြောင့်မို့စိတ်ကောင်းရှိဖို့ကပထမ။စတတ်ဖို့ကတတမ။စိတ်တက်စည်းကမ်းပညာဆိုတဲ့နေရာမှာပညာရေးဟာလည်းစိတ်တက်ဥဆောင်တဲ့စိတ်ကောင်းစိတ်မြတ်ဥဆောင်တဲ့ပညာရေးကအကောင်းဆုံးပဲလို့ဒါမျိုးတွေဟာတိတ်ပြီးတော့အရေးကြီးတယ်ပေါ့။ဒါကြောင့်မို့ရသော်ဆရာဓမ္မပရတ်တဲ့နေရာမှာ မနာတာစီပရုဒ္ဓေနဘာတတိဝါကရောတိဝါပရုဒ္ဓေနဘိဇာဇာဤသောဘိဇာဇာဤသောပြည့်တုတိဖြစ်စီရသောမနတ္တာစိတ်ဆိုးဖြင့်မကောင်းတဲ့စိတ်တဲ့ဖြင့်ဇေဘာတတိဝါကယေမူလီပြောဆိုအံစေကရောတိဝါကယေမူလီပြုလုပ်အံတတောနံဒုက္ခမနွေတိတတောအဲ့ဒီလိုမကောင်းတဲ့စိတ်တဲ့နဲ့ပြောဆိုပြုလုပ်ခြင်းကြောင့်ဒုက္ခဆင်းရဲသည့်အနွေဤအစဉ်လိုက်လီတော့ဤဤတိသူဘဂဝါသုံးလောကထွတာရှင်တော်မြတ်ဗျာသည်သဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းဒါလို့ဆိုရင်ပညာရေးတဲ့စိတ်တဲ့စိတ်တဲ့စီကံပညာဆိုတဲ့နေရာမှာစိတ်တဲ့ကိုဘာဖြစ်လို့ရှည်တန်းတင်ခဲ့ရတယ်ဆိုတာအားလုံးသဘောပေါက်လောက်ပါတယ်စိတ်တက်ကိုရှည်တမ်းမတင်မနဲ့ပညာကိုရှည်တမ်းတင်ပညာတက်တာရင်တူတော်ထားအောင်ကြည်လာတဲ့အခါမှာစိတ်ကောင်းစိတ်ညစ်ရှိတာနဲ့အာလုံတူတော်ကောင်းစိတ်တက်ရှိတာနဲ့အများကြီးဆောင်ရွက်ခြင်းနဲ့ပါရမီစိတ်တက်ရှိတာကွာခြားသွားနိုင်တယ်တဲ့ဒါကြောင့်မိမိတို့ရဲ့သာသမီလေးတွေကိုစိတ်တက်စီကံပညာဆိုတဲ့ဒီဆောင်ပုံလေးကိုမိမိရဲ့နှလုံးသားထဲမှာမြုပ်နှံပြီးတော့စိတ်တက်ကနေပြီးတော့ပညာကူးဆက်သွားအောင်ဒါမျိုးကြိုးစားရအောင်ဘုန်းကြီးတို့လည်းဒီမှာလုပ်နေတယ်ဆိုတာအဲ့ဒီလိုအတွေ့အလေးတွေရတယ်ပဲစောစောကတော့မပေါ့မပေါ့ပြီမဲ့ကိုလုံးတဲ့လုပ်ငန်းစဉ်တွေဒီလမ်းစဉ်လေးတွေထိုက်တော့ဝင်သွားတော့ထိုက်တော့သူ့အလေးနဲ့သူစိတ်ကောင်းစိတ်မြတ်လေးတွေများတာတတိလေးတွေထွန်းကားတယ်ဆိုတာဒါအလုံးပြောလို့တော့မရသေးဘူးထွန်းကားမဲ့သဘောအရေးလက္ခဏာတွေ့ရတာပြောတာအလုံးထွန်းကားတယ်လို့ဝန်မခံပါဘူးအဲ့တော့ဒီဟာစိတ်သက်ပေါ့နောက်တခါစီကံရည်ရနဲ့ပတ်သက်လို့လည်းပဲအကျဲချဲတိုင်းစောစောကပြောတယ်ပေါ့ဝီနီလေးစားဖို့ကဒုတိယဆိုတဲ့လူဆိုရင်၅ပါးတိလလုံရနဲ့ပေါ့ကျန်တာမိတယ်ဆိုလို့ရှိရင်128တွဲတိတ်ခါပုတ်တီလုံရတယ်ဒါဝီနီလေးစားတဲ့စီကံဒီစီကံဟာလည်းပဲစိတ်တက်ပေါ်မှာမူတည်တယ်တဲ့ဥပမာအရင်ဒီတန်ဃာတော်ရှင်မြတ်တွေပေါ့တန်ဃာတော်ရှင်မြတ်တွေမြတ်စွာဘုရားကဝီနီစီကံပြည့်ညတ်တာညစာမစားကြနဲ့ဒါမှမဟုတ်လည်းပဲဒီမြတ်တိတ်ခါပုတ်တီဘာရင်းညာတွေမလုံနဲ့လူတွေလုံတယ်လို့ရှောက်ပြီးတော့စီးပွားရေးတွေမလုံနဲ့တိတ်ခါပုတ်တီဝီနီတွေပြည့်ညတ်ထားတယ်ဒီဝိနည်းသိက္ခာပုစီကံကြီးလိုက်နာရတာစိတ်တက်ပါတဲ့ပုဂ္ဂိုလ်နဲ့စိတ်တက်မပါတဲ့ပုဂ္ဂိုလ်ကဘာထူးခြားသွားတယ်လဲဆိုတော့စိတ်တက်ကောင်းတဲ့ပုဂ္ဂိုလ်ကစိတ်တက်ကိုပြင်ထားတဲ့ပုဂ္ဂိုလ်ကဩတောင်းတတောင်းမှနာကုတ်ပါမှကြာရှည်ခံတယ်။ဖြာဒီပါဒီရက်လို့ရှိရင်လည်းနာမကုတ်ပေးရတယ်။လူဆိုတာလည်းပဲစီကံကုတ်ပေးမှအလုံးအဆင့်မြင့်တယ်။စီကံရှိမှလူမျိုးဆိုတာတင့်တယ်တယ်အမြင့်ရောင်းတယ်။အဲ့တော့ဒီစီကံငါတို့တန်တယ်မှမရှိလို့မဖြစ်ဘူး။မြတ်စွာဘုရားရဲ့စီကံဝီနည်းဆိုတာသာသနာတော်ရဲ့အတက်မြတ်စွာဘုရားရဲ့သာသနာရဲ့အတက်ဖြစ်တဲ့ဝီနည်းတွေဖောက်ဖြက်ပြီးတော့ငါတို့သာသနာတော်ကြီးကိုဖောက်ဖြက်ရရောက်တယ်အဲ့တော့ဝီနည်းစီကံကလိုက်နာမှဖြစ်မှာမလိုက်နာလို့ရှင်ငါတို့အပေးချပြီးတော့မြတ်စွာဘုရားသာသနာတော်ကြီးကိုဖြည့်ဆည်းရရောက်တယ်အဲ့တော့ဝီနည်းဟာဘဝကိုမြင့်တင်ပေးတယ်သီလတမာတိပညာတွေကိုမြင့်တင်ပေးပါလားဆိုပြီးတော့အဲ့ဒီလိုဝီနည်းထိမ့်တဲ့နေရာမှာစိတ်သက်လေးဟာဝီနည်းထိမ့်မှလူဟာမြင့်တက်ပြီးတော့သီလတမာတိပညာတွေမြင့်တက်တယ်လို့တန်ဃာတော်ရှင်မြတ်ရဲ့စိတ်ထဲကိုသွားပြီးတော့နှလုံးသားထဲကိုဒီစိတ်သက်လေးတွင်းပြီးတော့စိတ်သက်ကိုပြင်လိုက်ပြီးဆိုရင်သူတို့မှာဒီဝီနည်းလေးစားဖို့ကစီကံလိုက်နိုင်ရတာကြီးဝန်ကြီးတခုလိုမဖြစ်တော့ဘူးတဲ့ပေါ်ပေါ်ပါပါလေးဒါငါလိုက်နာတဲ့နဲ့စီကန်းဆိုပြီးတော့ပေါ်ပေါ်ပါပါပဲသူ့မှာစီကန်းရှိတယ်လို့ကိုမထင်ရတော့ဒါကြောင့်မို့ဒီစိတ်ကောင်းစိတ်မြတ်ရှိတဲ့ပုဂ္ဂိုလ်စီကန်းလိုက်နာဖို့ဆိုတာလည်းပဲဥပဒေနဲ့လည်းပဲပြည့်ညက်နေစရာမလိုထောင်ချမယ်ဘာချမယ်လည်းပဲပြောနေစရာမလိုသူစိတ်တက်တဲ့သူကိုပဲလူလူပြီးစီးသွားတယ်ဒါပါဖြစ်လို့လို့စိတ်တက်ကဘူကစီကန်းလိုက်နာမှတိုးတက်မယ်စီကန်းလိုက်နာမှအများလည်းပဲချမ်းသာမယ်စီကန်းရှိမှကိုဖြစ်မယ်သာသနာပြည့်တဲ့ပုဂ္ဂိုလ်ကစီမရှိကံမရှိပုဂ္ဂိုလ်ဆိုဖြစ်ကိုမဖြစ်ဘူးလို့စိတ်တက်မှသွားပြီးတော့နှလုံးသားထဲမှာဒီစိတ်တက်ကိန်းအောင်ပြီဆိုရင်စီကံလိုက်နာရတာဝန်သုံးဖို့ဘိုးကြီးတခုမဖြစ်သေးနဲ့လိုက်နာတဲ့လိုက်နာထိုက်တဲ့ဟာတခုလို့ပေါ့ပေါ့ပါပါလေးနဲ့စီကံကိုကြော်လွှားသွားနိုင်တယ်ပေါ့ဒီလိုမှမဟုတ်သေးနဲ့ဆိုလို့ရှိရင်ဟာဒီကြောင်းတိုင်နေရတာသာသနာနေရတာလက်ဖက်ဆိုင်မထမ်းရဘူးတဲ့တိတ်စိတ်ပြက်ကိုကောင်းတာဝန်လေးလိုက်တာဘာမလုပ်ရဘူးတဲ့ဒီကြောင်းမှဆိုလို့ရှိရင်လည်းဒုတိယနေ့ကြောင်းသားတယောက်မနစ်ကတမျက်မနစ်ကလာပြီးတော့သင်္ကန်းဝတ်ဖို့လေပေါ့ရှောက်တော့ရတော့ပြီးဝင်မယ်လို့ရှောက်ဒါပေမဲ့လို့ခုနှစ်ရက်ခဲကြာသွားတယ်သူ့ကိုမေးကြည့်တယ်ပေါ့ဘာဖြစ်လို့လဲရှင်ဘုရားရဲ့ဆရာကဒီကြောင်းရဲ့မြူလေးတွေလိုချင်လို့ရှင်ဘုရားကိုဒုတိယနေ့အောင်ပြီးမှဒီပို့လိုက်တယ်အဲ့တော့လောကီကိုတော့နောက်ဆက်လို့ပေါ့ဒီမှနေပါဆိုတော့ဘုန်းကြီးကိုတော့သူကမပျော်လို့ပါလို့ရှောက်သွားတယ်ပေါ့ဒါပေမဲ့လို့သူ့ရဲ့ပဝန်းကျင်ကကိုရင်ဦးစင်းနေတော့ဘာပြောသွားလဲဆိုတော့ဒီကြောင်းတိုက်ကလက်ဖိတ်ဆိုင်ထိုင်ခွင့်မပေးလို့ဆိုပြီးတော့ပြောတယ်သူ့မှာဒါကြီးတိတ်ဝန်တော့ဘူးဖြစ်သွားတယ်အမှန်တကယ်ဆိုလို့ရှိရင် လဘေးဆိုင်မထိုင်တာသာသနာအတွက်ကျက်တည်ရှိတယ်။ဒီကျက်တည်ရှိမှဒုသာသနာဝန်ဆောင်တဲ့ကျက်တည်ရှိမှကိုးကွယ်တဲ့တရားဓမ္မတွေလည်းပဲရှင်လန်းပြီးတော့တရားတရားတွေတက်ပြီးတော့သာသနာတော်ကြီးဆရာတကာကိုင်းကျွန်းပြီးကျွန်းကိုင်းပြီးနဲ့တိုးတက်မယ်ဆိုတဲ့စိတ်တက်ကိုသွားပြီးတော့မတီလိုက်တဲ့အခါမှာဒီဟာလေးတစ်ခုတည်ပြီးတိတ်ပြီးတော့ဝန်တော့ဝန်ကိုကြီးဖြစ်ပြီးတော့ဒီမှာခုနှစ်ရက်ပဲနေပြီးတော့ထွက်သွားတယ်ပေါ့ဒါလည်းပဲဘုန်းကြီးကအောက်ကတန်ခါးတွေကတစ်ဆင့်ပြန်ကြားလို့တည်ရတဲ့တော့စကားပါအဲ့တော့ဆိုလိုတာကဘာလို့ဆိုတော့စိတ်တက်ကိုပထမဒီစည်းကမ်းဟာရှိတဲ့ရှိတိုက်တယ်လို့ကလေးတွေရဲ့တန်တန်မှာနှလုံးသားထဲမှာဒစိတ်ခတ်နှိပ်ပြီးတော့မပေးမိဘူးဆိုရင်သူတို့မှဒီစည်းကမ်းကြီးတွေဒီပဲတိတ်ပြီးတော့ဝန်တော့ဝန်ကိုကြီးဖြစ်ပြီးတော့ကျဉ်ကျက်လာကြတယ်ပေါ့အဲ့တော့ဘာဖြစ်တော့ဆိုတော့ဒီစည်းကမ်းလိုက်နာဖို့ကမလွယ်တော့ဘူးအလုံးဆရာလေးရင်လက်တလို့ချိုးပေါက်တယ်ခုခေတ်မှာလည်းပဲဥပဒေတွေချိုးပေါက်တယ်ဆိုတော့စိတ်တက်ကြီးကမမြင်လို့ချိုးပေါက်တာတဲ့အလုံးညားနေကြိုင်တယ်ဆိုရင်တိုင်းသူပြည်သားကြီးစိတ်တက်တွေပြောင်းလဲအောင်ပြုပြင်နိုင်မှအစိုးရနေပြီးတော့ဝန်ထမ်းအဆင့်ဆင့်ပြည်သူပြည်သားအဆင့်ဆင့်တင်သူ့ရဲ့စိတ်တက်လေးတွေကိုတစ်ဖက်သားကိုကူညီခြင်းနဲ့စိတ်အဲပြီးတော့ယူမယ်သူတို့အခွင့်အရေးများများယူပါစေဆိုတဲ့ခွင့်အရေးနဲ့ပတ်သက်လို့လည်းပဲနင့်နာခံတဲ့စိတ်လုပ်ငန်းနဲ့ပတ်သက်လို့ကြတဲ့လည်းငါများများလုပ်မယ်သူတို့မလုပ်ရှင်နေပြီကိုများများလုပ်တော့ကို့မှာရည်ချင်းတက်တယ်ဆိုပြီးတော့လုပ်ငန်းပိုင်းဆိုင်ရာမှာလည်းနင့်နာခံပြီးတော့ကိုကပိုလုပ်တယ်အခွင့်အရေးကြတော့နင့်နာခံပြီးတော့ကိုကနေပြီးတော့ယူတယ်ဆိုရင်အဲ့ဒီစိတ်တက်တွေများလာလို့ရှိရင်တိုင်းပြည်မှာဥပဒေချိုးဖောက်မှုလည်းပဲမရှိနိုင်ဘူးစီကန်းတွေတာယာပြီးတော့စီကန်းတွေလိုက်နာပြီးတော့အင်မတန်မှအဆင့်တန်းမြင့်တဲ့တိုင်းပြည်နိုင်ငံလူမျိုးကြောင်းတိုက်အိမ်ဆိုတာဖြစ်သွားတယ်ဒါကြောင့်မို့စိတ်တက်နဲ့စီကန်းရှင်လိုက်လို့ရင်လည်းစိတ်တက်ကိုဦးစားပေးပြီးစီကန်းဆိုတာဝန်ပေါ့သွားတယ်ပညာရည်တဲ့နေကမှာလည်းစိတ်သက်ရှိတဲ့ကလေးဟာဆရာရှိရှိမရှိရှိမိဘရှိရှိမရှိရှိဒါငါလုံးတဲ့လုံထိုက်တဲ့လုံလို့စိတ်သက်ပြောင်းပြီးဆိုရင်ဒီကလေးဟာစိတ်ချရတဲ့ကလေးဖြစ်ပြီးသူ့လိုလိုပညာတွေဟာတိုးတက်သွားတယ်စိတ်သက်ကြောင့်ပညာတိုးတက်တယ်နောက်ပြီးတော့စိတ်သက်ကြောင့်စီကံရှိတယ်ဆိုတာစောစောကပြောသလိုပေါ့စိတ်သက်မသွင်းပြီးဆိုရင်ငါတသမီပြေသွားတယ်တို့ကြဘာရင်းနဲ့လုံးမှာပါလိတ်ဆိုပြီးတော့စိတ်တက်ထင်းထင်းနဲ့နေရတော့ဒါဟာစိတ်တက်မပြင်းလို့စိတ်တက်ပြင်းတဲ့သာသမီဆိုလို့ရှိရင်ဘဲသွားတော့သူကစိတ်ချရတယ်တိတ်ပြီးတော့စိတ်ချရတဲ့ပုဂ္ဂိုလ်ဘာမှစိုးရိမ်စရာမလိုစီကံလိုက်နာမှာပဲဆိုပြီးတော့စိတ်ကြီးကိုကြီးနဲ့ဖြစ်ရတယ်ဒါဟာစိတ်တက်ကြောင့်ဖြစ်ရတယ်တဲ့ဒါကြောင့်မို့ဘုန်းကြီးအဲ့ဒီမှာစာပြေရင်းနဲ့တန်ဃာတွေကိုစောင်းရင်းနဲ့ဒါလေးကိုထပ်ပြီးတော့ချဲ့ချဲ့ကြည့်လိုက်တဲ့အခါမှာတောင်မျိုးဆရာတော်ဘုရားကြီးရဲ့စီကံဆယ်ချက်ဆိုတာကလည်းပဲဒီစိတ်တက်စီကံပညာဆိုတဲ့၃ချက်ထဲဝင်သွားတာပါပဲလားဒီရေးတဲ့ပုဂ္ဂိုလ်တိတ်ပြီးတော့ပညာရှိတာပဲလိုက်နာတာမလိုက်နာတာတက္ကန္တသိတာမသိတာတက္ကန္တပေါ့ဒါကိုယ့်အကူပြန်ပြီးတော့ချဲ့ကြည့်တော့ဒီ၃ချက်ကလေးကလာစာတင်သားတွေတဒန်းနေပြီးတော့သူငယ်တန်းနေပြီးတော့ဆယ်တန်းတိတနေ့9မိနစ်9မိနစ်လောက်တော့ပုံသွင်းလိုက်လို့ရှိရင်ဒီစိတ်သက်စီကံပညာဆိုတာလေးတွေပုံသွင်းလိုက်လို့ရှိရင်တိုင်းပြည်တိတ်ပြီးတော့ကောင်းစားသွားနိုင်တယ်လို့ရှောက်ပြီးတော့တွေးမိတာပေါ့ဒါမှမဟုတ်သူတို့မေးကြည့်လိုက်တဲ့အခါမှာဒီစိတ်သက်စီကံပညာဆိုတာစာတင်ချိန်နေမှာလည်းပဲမပြောဘူးလို့တော့ပြောတာပေါ့ဒါမှမဟုတ်ကြီးတဲ့တိကျတော့မသိဘူးပေါ့ဒါလေးတွေအလုံးပြန့်နှံ့သွားရင်ကောင်းပါ့အဲ့တော့သူတို့ကဘာပြောလို့ဆိုတော့ဒီဒုံလဘဝတ်တဲ့ခေါင်းတော့ဒါလေးတွေကိုဆောင်းပါးရေးပါလို့ပြောတယ်ဘုန်းကြီးလည်းဆောင်းမကြီးရတာနည်းနည်းလေးပြင်းတယ်ပေါ့အဲ့တော့ဒီညမှာအဲ့ဒါရေးမယ်စားဒီမှာပဲခေါ်လိုက်တော့တယ်ပေါ့အဲ့တော့ဒါနဲ့ဆက်လို့ရှိရင်စိတ်သက်စီကံပညာမှာတောင်မျိုးဆရာတော်ရဲ့စိတ်ကောင်းရှိဖို့ကပထမဆုံးအရေးကြီးပုံလည်းပဲအားလုံးသဘောပေါက်လောက်လောက်နောက်ပြီးတော့စာတက်ဖို့ကတတမဆိုတာတကယ်တော့ဒီစိတ်ကောင်းရှိတဲ့ပုဂ္ဂိုလ်ကတတမထားလည်းပဲစာဆိုတာနံပါတ်1ရောက်သွားပါပဲအဲ့ဒါကြောင့်ဒီစိတ်သက်စီကံပညာစိတ်ကောင်းဝင်ကြီးဘဝပထမဆိုတဲ့စီကံတွေဒါကုနီကုဟန်နဲ့ပြန်ပြီးတော့အဓိပ္ပာယ်ဖွင့်ဆိုခြင်းဖြစ်တယ်ပေါ့အဲ့တော့ဒီစိတ်သက်ဟာတိတ်ပြီးတော့အရေးကြီးတယ်စိတ်တစ်ခုနိုင်လို့ရှိရင်အလုံးစီကံတွေလည်းပဲလိုက်နိုင်နိုင်ပြီးတော့ပညာတွေလည်းပဲတိုးတက်နိုင်တယ်ဆိုတော့မြတ်စွာဘုရားလက်ထက်တော်မှာလည်းဒါလေးရှိခဲ့တယ်အဲ့တော့ဘယ်လိုရှိခဲ့လို့ဆိုတော့မြတ်စွာဘုရားလက်ထက်တော်မှာရဟန်းတစ်ပါးကတာဝတိမြို့မှာဆုံးခံအိမ်တည်းရှိတယ်ပေါ့အဲ့ဒီဆုံးခံရင်ဆုံးခံကြွတဲ့အခါမှာတကားလည်းပဲတရားတရားတိတ်တက်တော့သူ့ရဲ့ဆုံးခံအိမ်ရဲ့ထိုင်တဲ့ကိုယ်တော်လည်းပဲကြည်ညိုတော့ကုသိုလ်ကောင်းမှုတွေမေးတယ်ပေါ့တပည့်တော်တို့အိမ်မှာနေတဲ့ပုဂ္ဂိုလ်တွေကုသိုလ်ရကြတယ်ဗျာတန်တရာဝုကနေချွတ်ချင်တယ်အဲ့တော့တပည့်တော်ကမလုပ်ရမလဲဖြစ်ရတယ်ယဟန်လည်းပဲဥပုံနေဆိုရင်ဆွန်လောင်းပေါ့တန်ဃာတွေကိုလှူပေးပေါ့စသည်ဖြင့်ညွန်ကြားတာပေါ့ညွန်ကြားတော့နောက်ဆုံးတော့တကားတဲ့တင်တရာလောက်တရာတရားချက်လို့ရှိရင်ပစ္စည်းကိုကိုယ့်ရဲ့ရှိနေတဲ့ပစ္စည်းကိုစိတ်နဲ့မှန်ပြီးသုံးပုံပုံလိုက်တယ်။တပုံကိုကိုယ့်ရဲ့ရင်းနှီးဖြစ်နေဆောင်ရွက်တယ်။တပုံကိုတော့ကိုယ့်ရဲ့မိဘသားသမီးတွေစာဝတ်နေရေးအတွက်ဖြည့်ရှင်းတယ်။ကျန်တဲ့တပုံကိုတော့ငါသာသနာအတွက်အကျိုးရှိတဲ့နေရာမှာထောက်ပံ့မယ်ဆိုပြီးတော့ဒီလိုစိတ်ထားပြီးတော့လုံးဆိုပြီးတော့ယဟန်နဲ့ဒီလိုမှာပြီးတော့ပြန်ကြွ ဥပဒကလည်းပဲဒီလိုဒီလိုလုံရင်းနဲ့စိတ်တည်းရဲ့ပြန်မြင့်လာတဲ့ခါအရှင်ဘုရားတပည့်တော်တည်တယ်မြင့်လာနေမှရှိရင်ပြောပါဦးဆိုတော့အဲ့ဒီလိုဆိုရင်တော့တရဏဂုံ၃ပါးနဲ့တကော၅ပါးတိလကိုချင်းတိလကိုဆောက်တည်တဲ့အဲ့ဒါဆိုရင်သင်ဒါနပြုတာလည်းပို့ပြီးတော့မျက်လိမ့်မယ်ဆိုပြီးတော့၅ပါးတိလကိုမကြိုးမပေါက်လောက်ခိုင်းနေပေါ့လောဘနဲ့ရဲ့ဥပဒကလည်းပဲ၅ပါးတိလစောင့်ပြီးတော့တကားထက်ပြီးတော့အရှင်ဘုရားတည်တယ်မြင့်လာနေရှိရင်မိမ့်မအောင်ဘုရားတရာတရားတက်တက်လာတော့အဲ့ဒီလိုဆိုရင်ဆယ်ပါးတိလာစောင့်တော့တဲ့ကိုရင်နေစောင့်တဲ့ဆယ်ပါးတိလာအဲ့တော့ဒီနေရာမှာဒီဝိတုကြောင့်ကိုကြည့်လို့ရှိရင်တချို့ပြဿနာရှိတယ်ပေါ့လူဝိုးကြောင့်ဒီဆယ်ပါးတိလာစောင့်တဲ့မစောင့်တဲ့ဆိုတာဒီဝိတုမှာယဟန်နေပြီးတော့မြတ်စွာဘုရားလက်ထက်ကဒီဥပဒကကိုဆယ်ပါးတိလာစောင့်ထိန်ဝင်ပေးတယ်ဆိုတော့ဆယ်ပါးတိလာစောင့်ထိန်လို့ရတယ်ဆိုတဲ့အတိတ်တွေဖြစ်သွားတယ်ပေါ့အဲ့တော့ဥပဒကလည်းပဲဆယ်ပါးတိလာစောင့်ထိန်တကယ်ဆယ်ပါးတိလာစောင့်ထိန်ရတဲ့အာမလူအာမယဖြစ်လာတော့တကယ်ရှင်ဘုရားတဲ့ဒီတယ်မြင့်တာလေးညွန်ပြပါဦးဆိုတော့အဲ့ဒီလိုဆိုရင်တော့တကားတဲ့ယဟန်နာပြုလိုက်တော့အဲ့တော့ဥပဒကလည်းပဲဆရာထက်တန်ပြီးတော့ယဟန်ပြုလိုက်တဲ့ပေါ့ယဟန်ပြုလိုက်တဲ့အခါမှာသူ့ကိုဥပစ္စေလုပ်ပြီးတော့ယဟန်ပြုပြီးတဲ့ဆရာကဝီနီးတို့ဆရာပေါ့ဝီနီးသိပ်ပြီးတော့ထိုးပြီးတော့ဝီနီးတွေဆောက်ထားတယ်ပေါ့နောက်ပြီးတော့ဆရာတစ်ပါးတော့ရိုးရိုးဆရာတစ်ပါးတော့ဘာလို့ဆိုတော့အဘိဓမ္မာကဘိဓမ္မာသင်တန်းနေသိပ်ကျွမ်းကျင်တယ်ဘိဓမ္မာအဘိဓမ္မာတွေအာဂုံဆောင်ပြီးတော့ဘိဓမ္မာကိုသိပ်ပြီးတော့နားလည်တယ်ဆရာဆရာတို့တော့အဲ့မှာနေတဲ့အခါမှာသူကသူ့ရဲ့အဘိဓမ္မာဆောင်တဲ့ယဟန်ဆရာကြီးတွားတဲ့အခါဆရာကဘယ်လိုဆုံးမလဲဆိုတော့ငါရှင်အဘိဓမ္မာသဘောတရားဆိုတာသိပြီးတော့လေးနဲ့တိုင်စိတ်တွေမလွင့်စေနဲ့တော့တင်စိတ်တွေလျှောက်လွင့်နေတာကဥဒိစ္စသဘောတရားဒီလိုမှမဟုတ်ပဲနဲ့ဒီမြင့်စိတ်တွေလွင့်ယုံနေမှာပဲနဲ့ရှေးတုန်းကလုပ်ခဲ့တာတွေလျှောက်ပြီးတော့ပူပန်မှုတွေဘာတွေနောင်တခြင်းဒါကုက္ကုစသဘောစသည်ဖြင့်အဘိဓမ္မာသဘောတွေပြောလိုက်တာစိတ်ကဘလို့စေတသိက်ကဘလို့ဆိုတော့ကြားတော့စိတ်ညစ်လာတယ်သူကကုသိုလ်လိုခြင်းလို့ယဟန်ဝတ်လာမှာခေါ်လိုက်တာစိတ်စေတသိက်အကြောင်းတွေဘာမှကိုမသိတော့သူတော်တော်လေးစိတ်ညစ်သွားတယ်ဒါနဲ့တကောက်သူ့ရဲ့ဥပစ္စေဖြစ်တဲ့ဝီနီးတို့ဆရာတော်ကြီးတွားတော့ဝီနီးတို့ဆရာတော်ကလည်းဘာဟောလို့ဆိုတော့ငါရှင်ယဟန်ဆိုတာဆွန်းစားတဲ့ကံမှာမြုပ်တိရစပြီးတော့ကပ်ပစ်ပြီးစားရတယ်။တစ္ဆောကနာဘလို့ဆင်ញရတယ်။ဒါဆိုဘာအဘက်တွေတင့်နေတဲ့ကဟောပြန်တော့။ဟောပြန်တော့တားစိတ်ညစ်သွားတော့ဟောပြန်သာသနာမှာငါကတန်တရာကလွတ်မြောက်ခြင်းလို့ယဟန်ပြု။ဥပိ္ပစေဆရာကြီးသွားတော့လည်းပဲဝီနီမှာတိခါဘုဒ္ဓရဲ့ဘာအဘက်ဘာအဘက်တွေ။နောက်ပြီးတော့ဆရာတော်ဘာစီသွားတော့လည်းပဲဗိဒံမှာစိတ်စိတ်တိတ်တွေကဘလို့သဘောရှိတယ်။တိတ်ပြီးတော့ထားရခက်ပါလားဆိုပြီးတော့ကြာတော့စိတ်ညစ်တော့ဘာဖြစ်တော့စားမဝင်။စာမဝင်တော့ဘာဖြစ်တော့အဲ့မပြောတော့ကြားတော့ပိန်ချုံပြီးတော့အယိုးတွေကြီးအယိုးပေါ်ကြီးတင်လာတော့ဒီကြားထဲမှာ तू ကစိတ်ညစ်တော့ညစ်တိညစ်ပတ်နေတော့ဝဲနာကြလဲပေါက်လာပေါက်လာတော့ယဟန်တွေကမေးတယ်ပေါ့ကိုရင်လေးတွေကရှင်ဘုရားဟိုတော့အရှင်ဘုရားရဲ့သားကြီးတွေစိုးပြေပြီးတော့နေတယ်အခုဘာဖြစ်လို့ပိန်ချုံပြီးတော့ဝဲနာတွေတကူလုံးဆွဲနေရတာတော့ဒီလိုဒီလိုပဲတဲ့စိတ်ညစ်လို့ဘာစိတ်ညစ်တာတော့ဒီလိုပဲဥပစေဆရာစီသွားတော့လည်းပဲဝီနီးတွေကဘလို့တိတ်ခါဖို့တွေကဘလို့နဲ့တခုရင်ပြောဘိဓမ္မာဆရာစီသွားတော့လည်းပဲသူကလည်းပဲဘိဓမ္မာစိတ်သဘောထားတွေပြောတော့ဘာလို့ကမှန်ကုန်မသိတော့ဘူးတဲ့တန္တရာဝုကကြွချင်လို့ဝက်လာမှဖုဟာကစိတ်ညစ်စရာတွေတွေ့နေတယ်ဆိုတာနဲ့မြတ်စွာဘုရားစီဆွဲခေါ်တော့မြတ်စွာဘုရားကမေးလိုက်ယဟန်တဲ့အဲ့ဒီလိုဝိနည်းသိက္ခာပုအာဘက်တွေကိုလည်းပဲငါဖရာမပြောတော့ဘူးတဲ့အဘိဓမ္မာသဘောရစိတ်စိတ်တည်းကိုလည်းမပြောတော့ဘူးတင်ဘာမှမဆောင်ရှောက်နဲ့တခုတည်းပဲဆောင်ရှောက်ပါတဲ့တခုတည်းဆိုရင်တော့တပည့်တော်ဆောင်ရှောက်နိုင်မှလိမ့်မယ်ဖရာဆိုတော့ဘာဆောင်ရှောက်ရမှာလဲဆိုတော့ကိုစိတ်ကိုတခုတည်းပဲကြည့်ပြီးတော့ဆောင်ရှောက်ပါတဲ့အဲ့တော့မြတ်စွာဘုရားကစိတ်တံဂုံစိတ်တံရချေတမေရာဝီစိတ်တံဂုတံဒုက္ခဝံတဲ့မေရာဝီတရားနဲ့ပညာရှိရှိသောပုဂ္ဂိုလ်သည်စိတ်တံမိမိရဲ့စိတ်ကလေးတခုတည်းကိုသာရခေတဆောင်ရှောက်ရာ၏စိတ်တံဂုတံဒုက္ခဝံဂုတံဆောင်ရှောက်ရသောစိတ်တံစိတ်သည်ဒုက္ခဝံလူနဲ့နိဗ္ဗာန်သောသုံးနံဟုလုံးနဲ့နိဗ္ဗာန်သုံးတန်းသောချမ်းသာကိုပေးစွမ်းနိုင်သည်ဟောဒီဖြစ်ပါသည်ဤတည်းသို့ဘဂဝါသုံးလောကဒေါတာရှင်တို့မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းအဲ့တော့မြတ်စွာဘုရားကတင်စိတ်တစ်ခုတည်းစောင့်ရှောက်တယ်ဘာမှတွေးမနေနဲ့တည်းကိုယ့်ရဲ့စိတ်လေးဟာလိုက်ပြီးတော့ကြည့်တယ်ဘာမှလိုက်မကြည့်ဘူးကိုယ်စိတ်လေးကလောဘဖြစ်လို့ရှင်လောဘဖြစ်တယ်သူတိလိုက်တယ်အဲ့လောဘဖြစ်တဲ့စိတ်လေးချက်ချင်းပျောက်သွားလိမ့်မယ်နောက်ပြီးတော့သူများအပေါ်မှာဒေါသတွေမကြည်မနှက်ဖြစ်နေလို့ရှင်ကိုယ်စိတ်ကိုပြန်ကြည့်လိုက်တယ်မတိတဲ့ပုံပေါ်ဟာလေတနေကုန်လည်းပဲဒေါသတွေဖြစ်လို့မဆုံးနိုင်ဘူး တနေ့ကုန်ပြီးတော့နောက်တည့်ရကူသွားလဲဒေါသတွေကမပြေဘူးတဲ့အာကာသတွေကတိတ်ဖြစ်နေရတယ်အကိုစိတ်ကိုတိလိရှိတဲ့ပုဂ္ဂိုလ်ကကိုစိတ်ကိုအမြဲတမ်းကြည်နေတဲ့ပုဂ္ဂိုလ်ကဒေါသတွေဖြစ်လို့ရှိရင်အော်ငါမှသူ့ပေါ်ဒေါသဖြစ်တယ်ဖြစ်တယ်ဆိုရင်အဲ့ဒီဖြစ်တဲ့စိတ်လေးတိလဲနဲ့ဒေါသဆိုတာကြောက်သွားတာပဲတိတ်ချမ်းတာပဲလောဘဆိုရင်လည်းပဲဒီလိုပဲတဲ့ကိုယ်မှာလောဘဖြစ်တာကိုဖြစ်မှန်းတိလိုက်ရင်ဒီလောဘတွေချက်ချင်းကြောက်တာမတည်ဘူးဆိုလို့ရှိရင်ဆွဲမက်နေတာပစ္စည်းဥစ္စာကိုဆွဲမက်တာကတမျိုးလူကိုဆွဲမက်တာကတမျိုးကိုယ့်ကိုယ်ကိုဆွဲမက်မှမသိဘူးကိုယ်စိတ်ကိုပြန်ပြီးတော့တာမသိဘူးဆိုရင်တစ်နှစ်လုံးလည်းပဲဖြစ်နိုင်တယ်တစ်နေ့လုံးလည်းပဲဖြစ်နိုင်တယ်တစ်သက်လုံးလည်းပဲဖြစ်သွားတယ်တချို့ဆိုတစ်သက်လုံးဆွဲမက်ပြီးတော့သေသွားကြတယ်ဒါဘာလို့ဆိုတော့စိတ်လေးတစ်ခုကိုမကြည့်မိလို့ဆိုပြီးတော့မြတ်စွာဘုရားကဒီစိတ်တန်ဥပဒ္ဒပတိပဋ္ဌံကိုပဲဟောလိုက်တာအဲ့တော့ယဟန်လည်းပဲအော်စိတ်လေးတစ်ခုတည်းဆိုပေါ့လိုက်တာငါ့မြင်ဆရာလေးကြီးသွားတာဘာလို့ရမလဲညာလို့ရမလဲမှန်တော့အတူတူပါပဲအားလုံးဆောင်တိန်တာလည်းပဲစိတ်ကိုဆောင်နေတိုင်းမဲ့ तू ကမြတ်စွာဘုရားကဒီတိယံမှန်ကမကြံရအောင်ဆိုတဲ့အတိုင်းပဲတိစီယံမှန်နေမြတ်အားလုံးသိသိပြီးတော့တရားရှင်ကြီးမျိုးမျိုးကိုလည်းပဲသိစွမ်းတယ်တရားစင်ဒီမျိုးမျိုးသိပြီးတော့ပုပ်ပူရဲ့အင်းဒီတွေဆက်လိုက်တာသူကအများကိုကြိုက်တလားအနည်းကိုကြိုက်တလားသိတော့မြတ်စွာဘုရားကတပ်ပညုပြညာစံသုံးမှနဲ့ကြည့်ပြီးတော့သူဟာတကူနဲ့ဆောင်ကြရမယ်ဆိုရင်စိတ်ဖို့သွားမှာပဲဆိုပြီးတော့ပရိယေနဲ့ပေါ်လိုက်တယ်အမှန်ပရိယေဆိုတာအမှန်တရားပါပဲကိုဥပိ္ပစေဆရာကြီးအဘိဓမ္မာဆရာကြီးပြောတာကဒီသဘောပဲဒါမျိုးလို့မြတ်စွာဘုရားကဒေသနာနည်းကြီးကျွေးဝလိုက်တဲ့စိတ်တကူပဲစောင့်ကြည့်တဲ့ကိုစိတ်ကိုဘာဖြစ်နေတယ်လို့သိလို့ရှိရင်စိတ်တန်တန်တန်ဒုက္ခဝံစိတ်တန်ဂုတ်တန်ဒုက္ခဝံဝံနဲ့ဒီကိုယ်ကိုယ်ကိုဒီလိုစိတ်လေးကိုကြည့်မိပြီးတော့လုံခြုံပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကမတ်ဖို့နိဗ္ဗာန်ရောက်ဖို့လွယ်သွားတာပဲလို့တရားဟောလိုက်တော့ယဟန်လည်းသူစိတ်လေးကိုစိုက်ကြည့်ရင်ကြည့်ရင်လည်းအဲ့ဒီနေရာမှာပဲတောတပ္ပရိယာဖြစ်သွားတော့အမြဲတမ်းဘယ်တော့မှသာသနာ့ဘုံမှာမပြင်းတဲ့ပုဂ္ဂိုလ်ယဟန်တော်အရိယာဖြစ်သွားတယ်တဲ့အဲ့တော့ဒီဝိတ္ထုကြောင့်လေးကိုကြည့်လို့ရှိရင်လည်းပဲစိတ်ဟာအရေးကြီးဆုံးဆိုတာမြတ်စွာဘုရားကတာရကပြပြီးတော့ဟောလိုက်တာပါပဲဘုန်းကြီးတို့ဒီလိုပဲပေါ့ဒီစိတ်တက်ကောင်းနေတဲ့ပုဂ္ဂိုလ်ဟာစိတ်တန်ရက်ချီတာမေတ္တာဝီစိတ်တန်ဂုတ်တန်ဒုက္ကဝဲဆိုသာသနာတော်မှာလည်းပဲဒီလိုပဲအာလုဒကာရကမရိရဲ့စိတ်ဟာဒီလိုပဲစီးပွားရေးရှာတဲ့နေရာမှာလည်းပဲစိတ်ဟာအဓိကစီးပွားရေးရှာတာအကုသိုလ်နည်းနဲ့ရှာရင်အကုသိုလ်ဖြစ်ပြီးတော့ကုသိုလ်စိတ်နဲ့ရှာရင်ကုသိုလ်ဖြစ်တာပဲဥပမာပြောလဲဆိုတော့စီးပွားရေးရှာတာစီးပွားရေးရှာတဲ့အခါမှာရောင်းတဲ့ပုဂ္ဂိုလ်ဝယ်တဲ့ပုဂ္ဂိုလ်မှာဝယ်တဲ့ပုဂ္ဂိုလ်လည်းပဲကောင်းကောင်းပစ္စည်းသုံးပါစေကိုယ်လည်းပဲတရားမြတ်တဲ့အမျက်ကိုယူရမယ်ဆိုတဲ့စိတ်တည်းမြက်လာပြီဆိုလို့ရှိရင်လည်းပဲဒီပစ္စည်းတွေကိုငါဘလို့တုံ့ပြန်ပြီးဘလို့လှုပ်လိုက်မယ်လို့စိတ်မကြည်ပဲနဲ့ဒီမြက်လာတာတွေကိုငါသာသနာအတွက်ဘလို့ရင်းညှိပြီးတော့ဘလို့စောင့်ရှောက်မယ်သာသနာမှာဘယ်နေရာမှာလိုအပ်တဲ့လိုအပ်တဲ့နေရာကိုငါဖြည့်ဆည်းနေဒီလိုပဲလူမှုရေးမှာလည်းပဲဆေးရုံတွေအကြောင်းစာတင်ကြောင်းတွေလိုအပ်တဲ့နေရာမှာငါစီးပူးမယ်ဆိုတဲ့စိတ်နဲ့စီးပွားရေးတွေလုပ်ကြတယ်အကြောင်းဝယ်တွေလုပ်ကြတယ်အမြတ်ဆိုတာကတော့ယူရမှာပဲစီးပွားရေးလုပ်တယ်ဆိုတော့အဲ့တော့တရားမြတ်တဲ့ဇာတင်ဇာတတဲ့အမြတ်ကိုယူပြီးတော့ပိုလာလို့ရှိရင်သာသနာနဲ့လူမျိုးတွေကငါမြင့်တင်မယ်ဆိုတဲ့စိတ်တည်းနဲ့စီးပွားရေးလုပ်ရင်လည်းပဲအလုံးတကာတကမာတွေစီးပွားရေးလုပ်ရင်စိတ်တည်းချမ်းသာပြီးတော့နောက်ဆုံးပါရမီဖြစ်ပြီးတော့နိဗ္ဗာန်ရောက်နိုင်တယ်တဲ့မြတ်စွာဘုရားကစီးပွားရေးမလုပ်နဲ့လို့မခေါ်ပါဘူးစီးပွားရေးလုပ်နေတဲ့တုတ်တန်တွေထဲမှာလိုက်ကြည့်ရင်မြတ်စွာဘုရားဟောပြထားတာအများကြီးရှိတယ်ဂုံတယ်တွေဆိုရင်ဘလို့ဘလို့ကျွမ်းကျင်ရမယ်စသဖြင့်ဒီတုတ်တေတောင်မှာဟောထားတာရှိတယ်ပေါ့ဒါကြောင့်မို့စီးပွားရေးလုပ်ရင်းနဲ့ကုသိုလ်ဖြစ်ခြင်းလို့ရှိရင်ဘလို့စိတ်ထားနဲ့လုပ်မလဲအဲ့တော့စိတ်တက်ဟာအဓိကဒါကြောင့်မို့စိတ်တက်စီကံပညာဆိုတဲ့နေရာမှာစိတ်တက်ဥဆောင်လို့ရှိရင်ပညာဆိုတဲ့နေရာမှာဝိပဿနာမဲ့ပညာကိုပညာတိရနိုင်တယ်လို့အလုံးသဘောပေါက်ရအောင်ပေါ့နောက်ပြီးတော့ဒီတန်ဃာတော်ရှင်မြတ်တွေတဲ့ဒီလိုပဲပေါ့ဒီစာသင်နည်း၃မျိုးထဲမှာအလကတုပ္ပမစာသင်နည်းဆိုတဲ့မြတ်စွာဘုရားကအလကတုပ္ပမစာသင်နည်းနဲ့နေတ္တနာစာသင်နည်းဆိုတဲ့ပုထုဇဉ်ပုဂ္ဂိုလ်တိခပုဂ္ဂိုလ်တွေအတွက်ဟောထားတယ်ပေါ့စာသင်စာချတွေပြုလုပ်တယ်စာသင်စာချတွေပြုလုပ်တဲ့နေရာမှာစိတ်တက်ကိုကြည့်ပြီးတော့တချို့သောပုဂ္ဂိုလ်တွေနိဗ္ဗာန်ရောက်ပြီးတော့တချို့သောပုဂ္ဂိုလ်တွေငြိမ်းရောက်သွားကြတယ်တက္ကရာကမရိရဲ့တာမညာမျက်စိနဲ့ကြည့်ရင်စာသင်တက်ကြီးတွေထောင်းရင်တော့လက်ပြည်ပဲရောက်နိဗ္ဗာန်ပဲရောက်မယ်လို့ထင်ကြတယ်ပေါ့မြတ်စွာဘုရားကဒီလိုမဟုတ်ဘူးအဲ့တော့ဥပါဒံပါစိတ်တက်ဆိုတဲ့ငါဒီလိုစာတက်လာလို့ချင်းဒီကောင်းလေးတော့နှက်လိုက်မယ်ငါတို့ဒီလိုစာတက်လာလို့ရှိရင်တက္ကရာကမတွေအတိုင်းဝိုင်းနေများပြီးတော့ဘုံကြီးလိမ့်မယ်ဆိုတဲ့စိတ်ထားနဲ့လုပ်ရင်လည်းမြတ်စွာဘုရားအဲ့ဒါအလံပဲဆရာမကျွမ်းကျင်မယ်နဲ့မွေကွေးသွားကင်တဲ့အခါအပေါက်ခံပြီးသေရတယ်လို့ပဲတဲ့မသေးတော့မှဒုက္ခရောက်ရတယ်လို့ပဲဒီပုဂ္ဂိုလ်ကသွားပြီးတော့ပညာသင်တဲ့အခါမှာစိတ်တက်မကောင်းတဲ့စိတ်တွေနဲ့သင်တဲ့အခါမှာသေရင်ငရေထိကြနိုင်တယ်ဆိုပြီးတော့ဟောထားခဲ့တယ်ပေါ့တချို့သောပုဂ္ဂိုလ်တွေကြတယ်တော့ဒီလိုမဟုတ်ဘူးငါဒီစာပေတွေကိုသင်မယ်သင်ပြီးရင်သိလာလို့ရှိရင်ငါဆွမ်းအားရှိတယ်မြတ်ကျင့်မယ်ကိုယ်တိုင်လည်းပဲကျင့်ပြီးတော့တရားဓမ္မတွေကိုလည်းပဲကိုကျင့်တယ်လို့ဆွမ်းအားရှိတဲ့မြတ်နားလည်အောင်ဟောပေးမယ် စာတင်သားတွေကိုလည်းပဲပညာတွေပြည့်အောင်စိတ်တည်းတွေပြည့်အောင်သင်ပြီးတော့သာသနာတော်ကြီးရှိအောင်ငါလုပ်မယ်ဆိုတဲ့စိတ်နဲ့သင်လည်းပဲအဲ့ဒါနေတရဏထနိဗ္ဗာန်ကြီးရောက်တယ်ဆိုပြီးတော့မြတ်စွာဘုရားကဟောကြားခဲ့တယ်ပေါ့ဒါကြောင့်မို့စီးပွားရေးပဲလုံလုံစာတင်တိုင်းကြီးပဲဖွင့်ဖွင့်တရားတွေပဲဟောဟောတရားတွေပဲပြပြစိတ်တည်းစည်းကမ်းပညာဆိုတဲ့အတိုင်းစိတ်တည်းကောင်းမှပညာဆိုတဲ့မဲ့ပညာပုံပညာပါရမီတွေကြီးဖြစ်သွားနိုင်ပါတယ်ဒီလိုပဲစီးပွားရေးလုပ်တဲ့အခါမှာစိတ်တည်းကောင်းပါပဲနောက်ဆုံးပညာကြီးမဲ့ပညာဖူပညာအဆောက်အဦဖြစ်တဲ့ပါရမီကုသိုလ်တွေဖြစ်သွားနိုင်တယ်တဲ့ဒါကြောင့်မို့စိတ်တည်းဟာတိတ်အရေးကြီးတယ်ပေါ့နောက်မြတ်စွာဘုရားကဒီကတ္တပဘုရားရှင်လက်ထက်တုန်းကလည်းဒီစာသင်ကြတာဒီကပိလနဲ့တာကတာဆိုတဲ့ညီကိုနှစ်ပါးမြတ်စွာဘုရားတကတ္တပဘုရားရှင်ပြိဋိဘံဇံတော်ယဟန်ဝတ်လာကြတယ်ပေါ့ဇံဝတ်တော်ကိုကြီးဖြစ်တဲ့လူကတကြီးမှဝတ်တဲ့အခါမှာတရားအထုတ်ပြီးတော့ယဟန်နာဖြစ်တယ်ဒီဖြစ်တဲ့ကပိလမထေရတော့ငယ်ရွယ်လေးတော့မြတ်စွာဘုရားမထေရကြီးတွေသွားမြေပြီးတော့ပရိယတ်ကြီးဝယ်လုံးမယ်ဆိုပြီးပိဋကတ်၃ဘုံတင်လိုက်တော့ပိဋကတ်ကျမ်းတက်ကြီးဖြစ်သွားကျမ်းတက်ကြီးဖြစ်တော့သူ့ဥစဉ်မှာလာရောက်လာတဲ့စာတင်သားပရိသတ်တွေကများလာတော့ကြီးညိုတဲ့ပုဂ္ဂိုလ်တွေကလည်းပဲစာတော်တယ်စာတော်တယ်ဆိုတော့လူတွေကဝိုင်းလာတော့သူကဘာဖြစ်လာတယ်ဆိုတော့မာနတွေအတ္တတွေကြီးပြီးတော့ဒီလာဘတက္ကာရတွေတာယာတယ်တခါတည်းရင်ဝိနည်းတွေပါလေဆုံးဖြတ်တဲ့အခါမှာမှားတဲ့ပုဂ္ဂိုလ်အမှန်ပေမှန်တဲ့ပုဂ္ဂိုလ်အမှားပေ तू ကပညာတတ်နေတော့ဘယ်သူမှမပြောရဘူးပေါ့အကိုကြီးဖြစ်တဲ့ယန္တာပုဂ္ဂိုလ်ကလည်းပဲငါရှင်မင်းဒီလိုမတင့်တော့တင်လို့လို့စာတတ်တဲ့ပုဂ္ဂိုလ်ကြီးအကျင့်ကောင်းလို့ရှင်သာသနာတော်ကြီးသိအသက်ရှည်မှာဒီစာမတတ်တဲ့ပုဂ္ဂိုလ်အကျင့်ကောင်းတာကသာသနာတော်တလောက်သိပြီးတော့အသက်ရှည်မှာမို့တင်လို့လို့စာတတ်တဲ့ပုဂ္ဂိုလ်အကျင့်ကောင်းရင်ပို့ပြီးတော့သာသနာအသက်ရှည်မှာကောင်းကောင်းနေပါလို့နှစ်ကြိမ်ဆုံးမှလည်းမရနောက်ပြီးတော့သူ့ရဲ့အမေနဲ့သူ့ရဲ့ညီမလည်းပဲသူတို့ရဲ့ဟွာယဟန်သားယန်အကိုယန်ကစာတက်ပြီးတော့ဒီလိုမန်နေထောင်တာဝိုင်းမြောက်ပင်ညာတယ်ပေါ့နောက်ဆုံးသေတဲ့အခါမှာဘာဖြစ်တယ်ဆိုတော့အဲ့ဒီပိဋကတ်သုံးပုံဒီပိဋကတ်တရားဖြစ်တဲ့ရှင်ကပိလဟာအဝီစီငရဲ့တန့်ကြသွားတာနောက်ဆုံးမိခင်နဲ့နှမလည်းပဲဒီလာဘတက္ကာရာတွေဝိုင်းဝန်းပြီးတော့သူများပေါ်မှာမောက်မာခဲ့တဲ့အတွက်သူတို့လည်းပဲအဝီစီငရဲ့ကြတာဝိဇိငရဲမှာဒီကတ္တပဘုရားရှင်နဲ့ဂေါတမဘုရားရှင်ရဲ့နှစ်စုကြားမှာဝိဇိမှာကြက်ပြီးတော့နောက်ဆုံးဂေါတမဘုရားရှင်လက်ထက်ကြတော့ဒီငါးကြီးတကောင်ဖြစ်ပြီးတော့တငါးတည်းမိတယ်ပေါ့မိတဲ့အခါမှာငါးကြီးရဲ့ခန္ဓာကိုယ်ကရွှေစင်းနေကြီးပြီးတော့ဗဇက်ကဟားလိုက်လို့ချင်းတိတ်ပြီးတော့ပုတ်ဆော်နံသွားတာအဲ့ဒါဘာဖြစ်လို့တော့မြတ်စွာဘုရားလျှောက်တော့ဒီမြတ်စွာဘုရားရဲ့ပိဋကတ်တွေကိုသင်အံပို့ချပြီးတော့မြတ်စွာဘုရားဂုံတော်တွေကိုဖော်ခဲ့တဲ့အတွက်တူဟာရွှေစင်းနဲ့တူတဲ့ငါးကြီးဖြစ်ရဒါမှမဟုတ်မြတ်စွာဘုရားရဲ့တရားတော်တွေကိုတက်ပြီးတာကိုအကြောင်းပြုပြီးတော့မဟုတ်တာတွေပြောခဲ့တဲ့အတွက်ဗဇက်ထဲကနေပြီးတော့ပုတ်ဆော်နံရတယ်ဆိုပြီးတော့မြတ်စွာဘုရားကတိတ်ကြောင်ကြံဟောတယ်ပေါ့ဒါကြောင့်မို့တိတ်ပြီးတော့ကြောက်စရာကောင်းတယ်ဒါကြောင့်မို့တရားဂမတွေလည်းပဲစိတ်တဲ့စီကံပညာဆိုတဲ့နေရာမှာစိတ်တဲ့အရေးကြီးတယ်စိတ်ကောင်းစိတ်မြတ်နဲ့စီပွားရေးချလို့ရှိရင်လည်းပါရမီကုသိုလ်ဖြစ်တယ်စိတ်ကောင်းစိတ်မြတ်နဲ့သီလဆောက်တည်တယ်စိတ်ကောင်းစိတ်မြတ်နဲ့ဒါနပြုတယ်ဆိုရင်လည်းပဲပါရမီဖြစ်တယ်ဒီလိုမှမဟုတ်ဘဲနဲ့ဂုံတုဂုံပြိုင်နာမည်ကြီးတဲ့အလောက်လျှောက်ပြီးတော့ live ဒါမျိုးတွေနဲ့တူလို့ရှိရင်လည်းပဲစိတ်ကောင်းစိတ်မြတ်နေတဲ့အတွက်ဒါနပြုတိုင်းပါရမီမဖြစ်ဘူးဆိုတာအလုံးသဘောပေါက်နိုင်ကြပါစေတန်ဃာတော်ရှင်မြတ်တရားလည်းပဲစာတင်စာချက်တရားဟောတရားပြတိုင်းနိဗ္ဗာန်အတွက်မျက်မှောက်မပြုဘူးကပိလမထေရတို့လူစိတ်သက်တည်ညံ့သွားပြီဆိုရင်ပိဋကတ်သုံးပုံဆောင်ပြီးတော့အဝီစီငရဲ့သွားရတာတွေလည်းပဲရှိတဲ့အတွက်ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တရားလည်းပဲစိတ်ကောင်းရှိဖို့ပထမဆိုတာအလေးမြပြုရတယ်ဒါကြောင့်စိတ်သက်စီကံပညာဆိုတဲ့ဆောင်ဖို့စိတ်ကောင်းရှိဖို့ကပထမနောက်ဆုံးမှာစတတ်ဖို့ကတသမဆိုတဲ့တောင်မျိုးကဏ္ဍတွေဆောင်ဖို့ဒါတွေကိုအလုံးချုပ်ပြီးတော့ဘုန်းကြီးကလည်းပဲစိတ်ကောင်းရှိဖို့ကပထမဆိုတဲ့ဒီတရားတော်ကိုတက္ကမာရီဓမ္မဒါနာချေလက်ဆောင်ပေးဝေငှပါဒါကြောင့်စိတ်ကောင်းစိတ်မြတ်တွေကိုမိမိတို့တန်တယ်မှာမွေးမြူနိုင်ကြပါစေစိတ်ကောင်းစိတ်မြတ်တွေမွေးမြူပြီးတော့မိမိရဲ့၅ပါးသီလစတဲ့စီကံတွေလိုက်နိုင်နိုင်ကြပါစေနောက်ဆုံးကုသိုလ်ပြုရင်းနဲ့စိတ်ကောင်းစိတ်မြတ်နဲ့ကုသိုလ်ပြုရင်းနဲ့ပညာပါရမီမက်ပါရမီဝိပဿနာစတဲ့ပညာတွေနောက်ပြီးတော့ပါရမီကုသိုလ်တွေမပညာဖို့ပညာတွေညံ့မောက်ပြုနိုင်ရပါစေအဲ့ဒီပညာတွေရဲ့အကြောင်းဖြစ်တဲ့စိတ်ကောင်းစိတ်မြတ်ကိုတက်တလုံးကိုစီကိုငါကောင်းစွာထားနိုင်တဲ့သူတော်ကောင်းများဖြစ်နိုင်ကြပါစေကုန်တည်းကဲအလုံးအရီတို့စိတ်ကောင်းရှိဖို့ကပထမဆိုတဲ့တရားကိုနေကုန်ချုပ်လိုက်ပြီပေါ့ကဲအလုံးမိမိတို့လည်းပဲကုသိုလ်ပဲပြုပြုစီးပွားရေးပဲလှုပ်လှုပ်သာသနာ့ဘုရားထောက်ပံ့ထောက်ပံ့စိတ်ကောင်းစိတ်မြတ်ကိုရှည်တန်းတင်ပြီးတော့လှုပ်ပြီးတော့နိဗ္ဗာန်ကိုဖျားတယ်လို့ဒီလိုပဲဒီစိတ်ကောင်းကိုထားပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုပြစေလို့အာယုံပြုတော့ကဲရေစဲချကြတယ်နော်